Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဇူလိုင်လ23ရက်တနင်္လာနေ့ညပိုင်း 9:20 စီစဉ်တွေကိုလိုင်းတိုမီတာ24 25 30 51နဲ့လိုင်းလိုက်မီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျမအေးသနာကြပါရှင်ဂရင်းနိုင်ငံရဲ့ငွေကြေးပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ထိပ်သီးဆွေးနွေးပွဲတစ်ခုအများဆုံးကျင်းပခဲ့ကြပြီးတဲ့နောက်မှာတော့ဂရင်းနဲ့ဥရောပနိုင်ငံတွေတတိယငွေကြေးထောက်ကူအစီအစဉ်တစ်ခုကိုသဘောတူလိုက်ကြပါတယ်ကမ္ဘောဒီးယားနိုင်ငံမှာအငင်းပွားဝယ်ဥပဒေမူကြမ်းတစ်ခုကိုအမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းပြောပြပေးဖို့ရှိပါတယ်နန်းလာရေ
ကောင်းပါပြီရှင်လာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တော်ဖို့ဆုံးဖြတ်ခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေမဲဆန္ဒနယ်မြေတွေမှာဝင်ရောက်ရွေးခံသွားမယ့်ကိစ္စနဲ့ပတ်သက်လို့ကတော့
CRPD မှာကျွန်တော်တို့နဲ့တောင်းဆောင်တောက်ခံခဲ့တဲ့တစ်ခက်တည်းကာလမှာပူးပေါင်းခဲ့တဲ့ပါတီကောင်းဆောင်တွေရွေးကောက်ပွဲဝင်ခဲ့မယ်ဆိုရင်တော့ကျွန်တော်တို့ဖိတ်ကြ
တယ် NLD ပြောခွင့်ရဦးညောင်ဝင်းပါရှင်အပြောင်းအဆိုကိုမကြခင်တင်ပြပေးမှာပါဒါအပြင်2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာ NLD ဝင်ရောက်ရှင်ပြိုင်မယ်လို့ဆုံးဖြတ်လိုက်တဲ့အပေါ်လူမှုအတော်များများကကြိုဆိုလိုက်တဲ့သတင်းနဲ့အတူကြံ့ခိုင်ဖွံ့ဖြိုးရေးပါတီဖက်ကရွေးကောက်ပွဲဝင်မဲ့ကုစရဲလောင်းတွေအကြောင်းခံမှန်းပြောဆိုမှုတွေနဲ့အတူနောက်ဆုံးမှာတော့ကချင်ပြည်နယ်ဖက်ကမငြိမ်သေးတဲ့တိုက်ပွဲအခြေအနေတွေကိုလည်းကြားရဖို့ရှိပါတယ်ခုရင်ဆုံးတော့တင်းလာနေတဲ့တိုင်းရောက်သတင်းတွေကိုမအေးတန်တာကျော်နဲ့ကိုကောင်းထက်တို့ကပြောပြပေးကြပါအောင်ရှင်
ဂရင်းနိုင်ငံရဲ့ငွေကြေးပြဿနာကိုဖြေရှင်းနိုင်မှုတွေထိပ်သီးဆွေးနွေးပွဲတစ်ခုအမြန်ဆုံးကျင်းပခဲ့ကြပြီးတဲ့နောက်မှာဂရင်းနဲ့ဥရောပနိုင်ငံတွေတတိယငွေကြေးထောက်ကူအစီအစဉ်တစ်ခုကိုသဘောတူလိုက်ကြပါတယ်။၁၈နှစ်ကြာပြောဆိုဆွေးနွေးခဲ့ကြပြီးတဲ့နောက်မှာအားလုံးတညီတညွတ်ထဲထောက်ခံခဲ့တဲ့သဘောတူညီမှုရခဲ့ကြတယ်လို့ EU ဥရောပသမ္မတဥက္ကဋ္ဌဒေါ်နယ်ထက်စ်ကဘရပ်ဆဲလ်မြို့တော်ကနေဒီကနေ့ပဲပြောသွားတာဖြစ်ပါတယ်။ဂရင်းအတွက်သိက္ခာလိုအပ်နေတဲ့အဆိုပြုဒေါ်လာတန်တသိန်းနီးပါးရရှိဖို့အတွက်ဂရီတို့ကခက်ခဲတဲ့ပြည်ပြင်ပြောင်းလဲမှုတချို့ကိုလှုံ့ဆော်မှုသဘောတူခဲ့ပါတယ်။အစိုးရရဲ့သတင်းတချို့မှာတော့ဒီငွေကြေးထောက်ကူအစီအစဉ်မှာ IMF ငွေကြေးရံမုံငွေအဖွဲ့ရှေ့လျှောက်ဘလို့ပါဝင်ပတ်သက်မလဲဆိုတာကိုတော့သဘောတူညီမှုတစ်ခုမရခင်မှာအရင်ဆုံးညှိနှိုင်းရမယ်လို့ပြောကြပါတယ်။ဂရီအစိုးရကဒေါ်လာသန်း 5,600 ကိုနောက်ပိုင်းမှာပုဂ္ဂလိကပိုင်လုပ်ငန်းတွေအဖြစ်ပြောင်းလဲပြစ်ဖို့အဆိုပြုချက်ကိုလည်းအရင်သဘောတူညီမှုယူရမယ်လို့ဆိုပါတယ်။အခုသဘောတူညီမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်နေငွေကြေးထောက်ကူအစီအစဉ်မှာ IMF ကအပြည့်အဝပါဝင်ဆောင်ရွက်မှာကိုဂရိအနေနဲ့ဆက်ပြီးတော့ကန့်ကွက်လို့မရတော့ပါဘူး။ဂရိနိုင်ငံမှာအောက်ခွန်စနစ်နဲ့ပင်စင်စနစ်တွေပြန်လည်ပြုပြင်ရင်းလုံဆောင်မှုအချက်တွေပါဝင်တဲ့ဒီသဘောတူညီချက်ကိုဂရိလွတ်တော်ကအတည်ပြုထောက်ခံဖို့ဝန်ကြီးချုပ်စီပရက်အခုကြိုးပမ်းရပါတော့မယ်။လွတ်တော်ရဲ့ထောက်ခံချက်ရပြီဆိုရင်တော့သူတို့အတွက်ရန်မုံငွေကိုဥရောပ18နိုင်ငံကလွှဲပြောင်းပေးဖို့ဝန်ကြီးချုပ်ဆက်ပြီးတော့စ조사ရမှာဖြစ်ပါလိမ့်ရှင်။
အချင်းယူဆွေးနွေးညီနိုင်နေရတဲ့အီရန်နျူကလ িয়ার စီစဉ်ဆိုင်ရာပြည်စုံတဲ့သဘောတူညီမှုတရက်အပိသက်ချမှတ်ပြီး18လကြာဆွေးနွေးမှုတွေအဆုံးသတ်နိုင်မှုအတွက်အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံကစစ်ဆန်ညီနိုင်သူတွေဒီကနေ့တင်းလာနေမှာဆက်လက်စ조사နေပါတယ်။အီရန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအဘတ်စ်အာရာချီကတော့သဘောတူညီချက်ရဖို့သူမျှော်လင့်ပေမဲ့လို့တချို့ကိစ္စရပ်တွေမှာညီလိုက်လို့မရသေးတဲ့အကြောင်းနဲ့ဒီကနေ့မကုန်ခင်ဆုံးဖြတ်ချက်တရချနိုင်မလားဆိုတာကတိမပေးနိုင်ဘူးလို့ဆိုပါတယ်။ဒီကနေ့တင်းလာနေကိုအပိသက်သဘောတူညီမှုရယူဖို့အတွက်နောက်တစ်ချိန်နောက်ဆုံးရင်းအဖြစ်ညီနိုင်သူတွေကသတ်မှတ်ထားပါတယ်။သတ်မှတ်ရထပ်တိုးဖို့ကိုတော့ဘယ်သူကမှစဉ်းစားမထားဘူးလို့အီရန်နိုင်ငံခြားရေးဌာနရရှိသူဖြစ်တဲ့အလီရဇာမီရူဆက်ဖီကပြောပါတယ်။ဒီတော်တွင်တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတော့ကောင်းမွန်တဲ့သဘောတူညီချက်တရရနိုင်တဲ့အခြေအနေရှိတယ်လို့ပြောဆိုသလိုညီနိုင်ဆွေးနွေးမှုတွေနောက်ထပ်အချိန်မကြာသင့်တော့ဘူးလို့ပြောပါတယ်။Mr. Wang Yi နဲ့အတူ American ပြင်သစ် Russia နဲ့ Germany နိုင်ငံတို့ကနိုင်ငံခြားရေးဝန်ကြီးတွေက Vienna မြို့မှာတင်းလာနေလည်းမတိုင်ခင်မှာအပိသက်ဆွေးနွေးပွဲတရက်ပြုလုပ်ခဲ့ကြပါတယ်ဗြိတိန်နိုင်ငံခြားရေးဝန်ကြီး Philip Hammond ကတော့တင်းလာနေနောက်ပိုင်းဆွေးနွေးပွဲကိုပဲတက်ရောက်ဖို့ရှိပါတယ
်အီရန်နိုင်ငံမှာ Ramadi နဲ့ Fallujah မြို့တွေအပါအဝင်ဒေသတော်တော်များများကိုသိမ်းပိုက်ထားတဲ့ IS Islamic စစ်သွေးကြွားတွေလက်ထက်ကနေပြီးတော့နိုင်ငံအနောက်ပိုင်းအမ်ဘာပြည်နယ်ကိုပြန်သိမ်းယူဖို့စစ်ဆင်ရေးစတင်ပြီလို့အီရတ်အစိုးရကဒီကနေ့တနင်္လာနေ့မှာပဲကြေညာသွားပါတယ်ဒီစစ်ဆင်ရေးမှာအီရတ်တပ်သားတွေအပြင်ရှီယာနဲ့ဆူနီတိုက်ခိုက်ရေးသမားတွေလည်းပါတယ်လို့ရုပ်မြင်သံကြားမှာထုတ်ပြန်တဲ့ကြေညာချက်မှာပြောသွားပါတယ်မေလာတုန်းကစစ်စင်ရေးအတွင်း IS တပ်ဖွဲ့တွေရာမာဒီမြို့ကိုသိမ်းပိုက်လိုက်ခတဲ့ကအမ်ဘာပြည်နယ်ကိုပြန်သိမ်းယူနိုင်ဖို့ကိုအီရတ်အစိုးရကဦးစားပေးလှုံ့ဆော်နေခဲ့တာပါ အဲ့ဖြစ်ရကြောင်းလဲအီရတ်စစ်တပ်နဲ့သူတို့ရဲ့စစ်သွေးကြွတွေနဲ့ပတ်သက်လို့ကင်တွယ်ပုံကိုထပ်ပြီးတော့ဝေဖန်ကြပါတယ်အီရတ်မျိုးတော့ဘက်ဂဒတ်နဲ့မိုင်80กว่าလောက်မှာတည်ရှိတဲ့ရမာဒီမြို့မှာတနင်္ဂနွေနေ့ရက်ဆပြီးတော့ဘုံတွေပတ်ကွဲတာကြောင့်လူ29ဦးမကတည်ဆုံးပြီးတော့လူ80ကျော်လည်းတရားရရှိခဲ့ပါရှင
်ဝါရှင်တန်ဘုတ်တည်င်းစာရဲ့တည်င်းထောက်ဂျေးဆန်ရာဇာယန်ကိုတချို့အမှုနဲ့တရားအကျင့်တကပိတ်ရုံးတင်ဆက်စီတာကိုအီရန်နိုင်ငံထဲရန်မြို့မှာဒီကနေ့ပြန်ဆလိုက်ပြီလို့အီရန်ရဲ့တရားဝင်တည်င်းမီဒီယာတွေကတည်င်းပေးပို့ထားပါတယ်ပထမတစ်ကြိမ်ကမီလန်မှာပြုလုပ်ခဲ့ပြီးဒုတိယတစ်ကြိမ်ကဇွန်လမှာပြုလုပ်ခဲ့ပါတယ်အသက်39နှစ်အရွယ်ရှိတဲ့ရဇယန်ဟာအီရန်ရဲ့တော်လှန်ရေးခုံရုံးမှာရုံးတင်ခံရပြီးသူ့ကိုနိုင်ငံတော်ရှိုးဝဲအခြေလက်တွေကိုစူးစောင်းပြီးရန်သူအစိုးရတွေကိုပေးကမ်းမှုအမေရိကန်သမ္မတအိုဘားမားကိုစာရေးတဲ့အမှုနဲ့နိုင်ငံတော်လုံခြုံရေးကိုထိခိုက်စေတယ်ဆိုပြီးဆွဲချက်တင်ထားပါတယ်မစ္စတာရဇယန်ကဆွဲချက်တွေကိုညှင်းပယ်ထားပါတယ်မစ္စတာရဇယန်ရဲ့နဲ့သူ့ရဲ့ဇနီးသက်တည်ထောင်ဖြစ်သူယက်ဂင်ဆလဟီတို့ကို2014ခုနှစ်ဇူလိုင်လတုန်းကလုံခြုံရေးတပ်ဖွဲ့တွေထဲရန်မျိုးတော်ကအနေအိမ်ကိုဝင်ရောက်စီးနင်းပြီးဖမ်းဆီးခဲ့ကြတာဖြစ်ပါတယ်။ဇနီးသက်ဖြစ်သူကိုတော့ချက်ချင်းပြန်လွှတ်လိုက်ပြီးတရားတရားဆွဲဆိုထားပါတယ်။အမေရိကန်နဲ့အီရန်နိုင်ငံသားဖြစ်တဲ့ရဇိုင်ယန်ကတော့ထောင်ချခံရတာအခုဆိုရင်တစ်နှစ်နီးပါးရှိသွားပါပြီ။သူ့ရဲ့ပထမဆုံးတရားဝင်ကြားနာမှုမှာရဇိုင်ယန်က2008ခုနှစ်တုန်းကအမေရိကန်သမ္မတအိုဘားမားရဲ့အစိုးရအဖွဲ့အသက်ကိုစာရေးပြီးအီရန်နဲ့အမေရိကန်နိုင်ငံသားဆက်ဆံရေးပူကောင်းလာအောင်သူကူညီမယ်လို့ရေးသားထားတဲ့စာကိုတရားခွင်မှာဖတ်ကြားပြခဲ့တယ်လို့အီရန်သတင်းတွေမှာရေးသားဖော်ပြထားပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကနေဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ကမ္ဘောဒီးယားနိုင်ငံမှာအငင်းပွားပွဲဥပဒေမူကြမ်းတစ်ခုကိုအမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်ဒီဥပဒေမူကြမ်းဟာအစိုးရကိုစိန်ခေါ်တဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုအာဏာပိုင်တွေအနေနဲ့နှိပ်ကွပ်နိုင်တဲ့အခွင့်အာဏာအပြည့်အဝရသွားစေမယ်လို့ဝေဖန်သူတွေကပြောနေပါတယ်။ဒီကိစ္စကိုကန့်ကွက်ဆန္ဒပြကြသူရာဂနန်းကိုတားထားဖို့အဓိကယုံထင်းရဲတွေအောက်လွှတ်တော်ပတ်ပတ်လည်မှာအရန်တားတွေချထားတာပါ။အတိုင်းခံအမတ်တွေကတော့ဒီလွှတ်တော်မဲခွဲမှုကိုသပိတ်မှောက်ပြီးတော့လုံးဝမပါခဲ့ပါဘူး။ကမ္ဘောဒီးယားနိုင်ငံရဲ့အသင်းပင်းနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းများဆိုင်ရာဥပဒေကအစိုးရမဟုတ်တဲ့အဖွဲ့အစည်းမှန်သမျှကိုတင်းတင်းတကျပ်ကျပ်ထိန်းချုပ်ပြီးတော့နိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်လို့အစိုးရကရှုမြင်တဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့လှုပ်ရှားမှုတွေကိုလုံးဝနှိမ်နင်းနိုင်ဖို့အစိုးရကိုအခွင့်ပေးထားတာပါဒီဥပဒေမူကြမ်းရဲ့အချောတက်ကိုအများပြည်သူကိုမထုတ်ပြန်သေးလို့ဒါကိုလည်းဝေဖန်နေကြပါတယ်ဒါမဲ့လည်းဥပဒေပြုအမတ်တွေရထားတဲ့မူကြမ်းမိတူအရာတော့ပြည်ရင်းပြည်ပအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဟာအစိုးရစီမှာမှတ်ပုံတင်ရမယ်အဖွဲ့အစည်းတိုင်းနိုင်ငံရေးကင်းရှင်းရမယ်လို့ပြောထားပါတယ်မှတ်ပုံတင်တဲ့အဖွဲ့တွေကိုလည်းအစိုးရကထင်သလိုမှတ်ပုံတင်ခွင့်မပြုတာလုံးလို့ရတယ်လို့နိုင်ငံတော်လုံခြုံရေးဆိုတဲ့အကြောင်းပြချက်နဲ့အဖွဲ့ကိုအချိန်မရွေးဖျက်သိမ်းလို့ရပါတယ်။ဒီဥပဒေဟာကမ္ဘောဒီးယားနိုင်ငံမှာလူမှုလွတ်လပ်ရေးကိုထပ်ပြီးတော့ကန့်သတ်မှုတွေလှုံ့ဆော်မှုဖန်တီးထားတယ်လို့ဝေဖန်ခံရတဲ့ဥပဒေ၄ရပ်မှာပထမဦးဆုံးဥပဒေဖြစ်ပါရဲ့ရှင်။
2015ခုနှစ်ရဲ့ပထမ6လမှာတရုတ်နိုင်ငံရဲ့ထွက်ကုန်ရောသွင်းကုန်မှာပြီးခဲ့တဲ့နှစ်နဲ့ရှင်လိုက်ရင်900ခန့်နှုန်းနီးပါးကျသွားတယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံအကောက်ခွန်ဦးစီးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်တည်းမှာစုစုပေါင်းထုတ်ကုန်တဲ့သွင်းကုန်တွေဟာ 6.9 ရာခိုင်နှုန်းကျဆင်းသွားပါတယ်လို့ဖော်ပြထားပါတယ်။တရုတ်အစိုးရကဒီနှစ်ထဲမှာကုန်သွင်းနှုန်းကို6ရာခိုင်နှုန်းတိုးလာဖို့ရည်မှန်းခဲ့ပေမယ့်အခုကိန်းဂဏန်းတွေဟာရည်မှန်းချက်တည်းအရန်နည်းနေပါတယ်။ဇွန်လအထက်မှာဆိုရင်ထုတ်ကုန်ဟာမေလကနှုန်းထားတဲ့ 1.8 ရာခိုင်နှုန်းတိုးသွားပြီးသွင်းကုန်ကျတော့ 6.1 ရာခိုင်နှုန်းကျသွားပါတယ်။အခုလိုအတက်ကြဖြစ်နေတဲ့နှုန်းတွေဟာပြည်တွင်းစားသုံးသူတွေကြားဝယ်လိုအားကျနေပြီးပြည်ပမှာလည်းဝယ်လိုအားနေနေလို့ဖြစ်တယ်လို့အကောက်ခေါ်ရုံးကပြောပါတယ်။ Heineken Beer ကုမ္ပဏီဟာမြန်မာနိုင်ငံမှာဒေါ်လာသန်း60တန်ဘီယာချစ်စိတ်ုံဖွင့်လိုက်ပါတယ်။နစ်စင်ဘီယာလီတာပေါင်း33တန်ထုတ်လုံးမဲ့စိတ်ုံမှာဒေသခံအလုံးသမားနေရာကျော်ကိုလှုပ်ခတ်မယ်လို့ Amsterdam မြို့မှာထုတ်ပြန်တဲ့ Heineken ကြေညာချက်တရမှာဖော်ပြထားပါတယ်။အခုလိုဘီယာစိတ်ုံဖွင့်လိုက်တာဟာHeineken ရဲ့တိုးတက်နှုန်းမြင့်ဈေးကွက်တွေနဲ့ထိတွေ့မှုကိုတိုးချဲ့လိုက်တာဖြစ်တယ်လို့လည်း Heineken ကဖော်ပြထားပါတယ်။ Heineken Beer စည်းရုံးဟာ Mobi မြို့နယ်မှာဖွင့်လှစ်ထားပြီး Heineken Beer ကိုထုတ်လုပ်မှဖြစ်တယ်လို့မြန်မာဈေးကွက်အတွက်အထူးထုတ်လုပ်ထားတဲ့ Regal 7တစ်စိတ်သက်ဘီယာကိုလည်းထုတ်လွှင့်มาဖြစ်ပါတယ်။အခုချိန်မှာမြန်မာနိုင်ငံစီးပွားရေးတိုးတက်မှုစီးပွားရေးပြုပြင်ပြောင်းလဲမှုတွေဖြစ်လာတာနဲ့အမျှလူတွေဟာပြပဘီယာပိုတောက်ချင်လာလိမ့်မယ်လို့နိုင်ငံတကာဘီယာကုမ္ပဏီတွေကမျှော်လင့်နေပြီးမြန်မာနိုင်ငံကိုတဖြည်းဖြည်းဝင်လာနေကြပါတယ်။ပြီးခဲ့တဲ့မေလကလည်း Carlsberg ဘီယာကုမ္ပဏီဟာမြန်မာနိုင်ငံမှာပြပဘီယာကုမ္ပဏီတစ်ခုအနေနဲ့ပထမဦးဆုံးဘီယာစေယုံဖွင့်လင်းလိုက်ပြီး Tuborg နဲ့ Yuma တစ်စိတ်ဘီယာတွေကိုထုတ်လုပ်နေပါတယ်။ဒါပေမဲ့ Euro Monitor International သူးသီးသနာကုမ္ပဏီရဲ့တွေ့ရှိချက်အရ2013ခုနှစ်မှာဆိုရင်မြန်မာနိုင်ငံရဲ့လူတဦးချင်းဘီယာတောက်သုံးမှုဟာ 3.1 လီတာပဲရှိပြီးတဦးချင်းဘီယာ30လီတာတောက်သုံးတဲ့ထိုင်းနိုင်ငံနဲ့အရှင်အများကြီးနည်းနေပါတယ
်။မလေးရှားနိုင်ငံမှာအစိုးရပိုင်းရန်မုံငွေတွေကိုဝန်ကြီးချုပ် Najib ရာဇရဲ့ဖန်ဆင်းတဲ့လွှဲပြောင်းခဲ့တယ်ဆိုတော့ဆွတ်ဆွဲမှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေကြသူတွေကိုတံပြန်စုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့မလေးရှားရဲတပ်ဖွဲ့ကဒီကနေ့တင်းနှင်းလာနေမှာပဲကြေညာသွားပါတယ်။လွှတ်ဝင်စာရွက်စာတမ်းတွေကိုနိုင်ငံသားတွေလက်ထဲရအောင်လို့ဘယ်သူကဖောက်ချခဲ့သလဲ။အဲ့ဒီစာရွက်စာတမ်းတွေကရောအတူလားအစ်စ်လားဆိုတာသိရဖို့လှုံ့ဆော်မယ်လို့ရဲစစ်ဆေးရေးမှူးခလစ်အဘူဘာကာကပြောပါတယ်။မလေးရှားအစိုးရပိုင် 1 MDB ဘဏ်နဲ့ပတ်သက်နေတဲ့အဖွဲ့တွေကုမ္ပဏီတွေကဒေါ်လာတန်း900ကိုဘဏ်ထဲကနေပြီးတော့ဝန်ကြီးချုပ် Najib နာမည်ပေါက်ဘဏ်စင်းတွေကိုထိခဲ့နိုင်တယ်လို့ American ပြည်ထောင်စုက Wall Street Journal မှာဇူလိုင်လ3ရက်နေ့ကသတင်းဖော်ပြထားတာပါအစိုးရစုံစမ်းစစ်ဆေးရေးတခုကအစာရွက်စာတမ်းတွေအရာအဲ့လိုမျိုးပြောတာပါလို့ WSJ သတင်းစာကပြောထားပါတယ်စုံစမ်းစစ်ဆေးသူတွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ရွက်နေကြဆဲဖြစ်ပါတယ်ဒီဝန်ကြီးချုပ်ရဲ့အာဂရီလိုက်စားမှုဆိုတဲ့ဆွဆွဲချက်ကြောင့်မလေးရှားမှာတက်တန်းရှည်အုပ်ချုပ်လာတဲ့ညွန်မောင်အစိုးရကိုကြီးမားတဲ့ရိုက်ခတ်မှုဖြစ်စေခဲ့ပါရဲ့ရှင
်တနင်္လာနေ့ညပဲထိတ်တန့်ရောက်တဲ့တွေကိုမအေးတနာကျော်နဲ့ကိုကောင်းထက်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်။လာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သွားဖို့ဆုံးဖြတ်ခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ငံသဝန်းလုံးရှိမဲဆန္ဒနယ်မြေအလုံးမှာဝင်ရောက်အရွေးခံသွားဖို့တိုင်းရင်းသားမဟာမိတ်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။လက်ရှိအနေအထားအရတိုင်းရင်းသားပါတီထဲက CRPP လို့ခေါ်တဲ့ပြည်သူ့လွတ်တော်ကိုယ်စားပြုကော်မတီကောင်ဆောင်ဟောင်း3ဦးဝင်ပြိုင်တဲ့ဒေသမှာ NLD အနေနဲ့ဝင်ပြိုင်မှာမဟုတ်ဘူးလို့လည်းဒီကနေ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်နဲ့တွေ့ဆုံဆွေးနွေးတဲ့အချိန်မှာပြောဆိုခဲ့ပါရယ်။ဒီသတင်းအပြည့်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါ။လာမယ့်2015ရွေးကောက်ပွဲမှာတိုင်းရင်းသားဒေသအတွင်းဝင်ရောက်ချင်ပြိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ NLD ကမြို့ရဒီမိုကရေစီအဖွဲ့ချုပ်နဲ့မဟာမိတ် SNLD ကရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်တို့ကနေဒီကနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ NLD ပြောခွင့်ရဦးညာဝင်းကအခုလိုပြောပါတယ
်ကျွန်တော်တို့ပါတီမိတ်ဆွေအောင်ဖြစ်တဲ့ SNLD နဲ့ပူးပေါင်းပြည်နယ်ဆောင်ရွက်ဖို့အစပြုတဲ့တွေ့ဆုံပွဲပါလောလောဆယ်ကျွန်တော်ပြောနိုင်တာဒီ CRPP မှာကျွန်တော်တို့နဲ့တောင်းလျှောက်ဆောက်ခံခဲ့တဲ့တစ်ခက်တည်းကာလမှာပူးပေါင်းခဲ့တဲ့ပါတီကောင်းဆောင်တွေဒီကောက်ပွဲဝင်ခဲ့မယ်ဆိုရင်တော့ကျွန်တော်တို့ခိတ်တိုက်မတွေ့ဘူးကျွန်တော်တို့ဘုံခံပြောကြားခဲ့ပါကျန်တာတော့ဘာမှမဆုံးဖြတ်တာမရှိသေးပါဘူး
ဒီမနေ့တွေ့ဆုံမှုမှာ NLD အနေနဲ့ရခိုင်ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPP ခေါင်းဆောင်ဟောင်း3ဦးဝင်ပြိုင်တဲ့နေရာမှာဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးဆိုတဲ့အကြောင်းပြောဆိုခဲ့တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်အသွင်ရေးမှူးစန်းညွတ်လွင်ကအခုလိုပြောပါတယ်
ကျွန်တော် SNLD နဲ့မှာတွေ့ပါတယ် SNLD ကိုမင်းမကပြောတာတော့ဒီကကျွန်တော် DCPP မှာပါတဲ့ပုံစံကြီးတွေတော့ဥပဒေတို့စီးပါအောင်လို့ဒီပြင်ဆင်ထားတယ်အဲ့ဒီလိုတွေရေနဲ့နေရာဆိုတော့တို့မှမဟုတ်ဘူးဒါတော့တတိယပြောလို့ရပါတယ်ကျန်တဲ့နေရာဒီမှာကတော့ကျွန်တော် NLD အားတာမျိုးနေရာဆိုရင်ကျွန်တော် NLD ရဲ့ဒီရမယ့်တဘောပေါ့ဗျာ SNLD အားတာလေးဆိုရင် SNLD ကို IRP ရမယ့်တဲ့တဘောပေါ့ဒါနှစ်ဖက်လုံငန်းအဖွဲ့ကြီးကြီးရဆောင်ရွက်သွားမယ့်တဘောပါ
1990ခုနှစ်ရွေးကောက်ပွဲဝင်ပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီ CRPP ခေါင်းဆောင်ဟောင်းတွေဖြစ်တဲ့ SNLD ဥက္ကဋ္ဌ9ဦးရခိုင်မျိုးရဒီမိုကရေစီအဖွဲ့ဥက္ကဋ္ဌဦးအေးတာအောင်စုမီမျိုးရကွန်ကရက်ဥက္ကဋ္ဌပူချင်းရှင်းထံတို့ဝင်ပြိုင်တဲ့ဒေသမှာNLD အနေနဲ့ဝင်ရောက်ရှင်ပြိုင်မှာမဟုတ်ပဲတခြားနေရာအလုံးမှာဝင်ရောက်ရွေးခံသွားမှာဖြစ်ပါတယ် NLD အနေနဲ့နိုင်ငံတော်လုံးရှိမဲဆန္ဒနယ်မြေအလုံးမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပေမဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်နဲ့တော့ထိတ်တိုက်တွေ့ဆုံနိုင်တဲ့နေရာနဲ့ပါတယ်လို့ SNLD ရဲ့တွင်းမှုစိုင်းညွတ်လွင်ကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့နဲ့အမေလီနဲ့လည်းဖတ်နေတဲ့နေရာကိုသိအများကြီးရှိတယ်ကျွန်တော်တို့အများကြီးဖတ်နေတဲ့နေရာကတော့တောင်ကြီးလာရှုကျောင်းတုံးအလတ်ပါပဲဒါကြီးနိုင်ကြီးနဲ့လိုက်ကြမှာပါ
ယခင် CRPB အဖွဲ့ဝင်မော်မျိုးရာဒီမိုကရေစီအဖွဲ့တစ်ဖြစ်လဲမော်မျိုးရာပါတီကတော့ NLD အဖွဲ့ချုပ်အနေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်မှာရှိတဲ့ UNA ကိုစီလုံးညီညွတ်သောတိုင်းဒေသလူမျိုးများမဟာမိတ်အဖွဲ့ကိုအသိမှတ်ပြုပေးဖို့နဲ့ပုဂ္ဂိုလ်ရေးရ CRPB ခေါင်းဆောင်၃ဦးကကန့်လန့်တဲ့လှုပ်ရပေါ်မှာလက်မခံဘူးလို့အဖွဲ့ရဲ့သွေးမှုတက်နိုင်စိုးမြစ်ကအခုလိုပြောပါတယ
်။ NLD ဥက္ကဋ္ဌဦးလိုလိုပိုင်နေတော့ဗျာ။ CRPB ရဲ့အဖွဲ့ဝင်ဖြစ်ခဲ့ဦးတို့ဒီလက်ဖက်သူတို့ကဖြစ်ကြည့်တယ်။ဆိုင်တင်တော့ဒါလုံလောက်တဲ့မဟာမိတ်ပေါ်သဘောထားလို့ကျွန်တော်တို့မမြင်ပါဘူး။ NLD နဲ့အများနဲ့ကျွန်တော်တို့ CRPB ကိုစာဒီနေ့စက်တင်နေ့ကျန်နေတယ်ကိုအတိမတ်ပြရမယ်။ဒီနေ့အဖွဲ့ဝင်ဖြစ်တဲ့ဒီမျိုးတက်လိုင်းတော့မှရပ်ပြီးနေကြတယ်ဒီနေ့ဆက်နေအလုံးဒီမှာပြည်ဒီသားပြည်လုံးကြတဲ့နေရာမှာ energy ပါလို့စတဲ့ကြောင့်နားလည်းမသိနိုင်ပါဘူးကျွန်တော်တို့ energy ရဲ့ဒီနေ့သုံးဦးရဲ့ပုံပေါ်ရကံကတော့ကျွန်တော်မမခံနိုင်ပါဘူ
းဇူလိုင်လ17ရက်နေ့မှာပြုလုပ်ခဲ့တဲ့ energy ဖွဲ့ချုပ်ရဲ့သတင်းစာရှင်းလင်းပွဲမှာဥက္ကဋ္ဌတော်အောင်ဆန်းစုကြည်ကနေရခိုင် CRPP ဖွဲ့ဝင်တွေနဲ့တွေ့ဆုံညှိနှိုင်းပြီးတိုင်းဒါပါတီတွေအားကောင်းတဲ့နေရာမှာရှောင်ပေးသိမ့်ရင်ရှောင်ပေးသွားမှာဖြစ်တယ်လို့အားမကောင်းတဲ့နေရာမှာ NLD အနေနဲ့ဝင်ပြိုင်သွားမယ်လို့မီဒီယာတွေကပြောဆိုခဲ့ပါတယ်။မဟာမိတ်တိုင်းဒါဖွဲ့တွေနဲ့တွေ့ဆုံမှုအတွက်ကိုလည်းဥဟန်တာမြစ်ဥဝင်းထိန်နဲ့တော်နန်းခင်သွေးမြစ်တို့ကိုတာဝန်ပေးထားပြီးအများဆုံးတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။NLD အနေနဲ့1990ပြည့်ရွေးကောက်ပွဲဝင်တိုင်းဒါပါတီတွေနဲ့သာတွေ့ဆုံဆွေးနွေးသွားမှာဖြစ်ပြီး2020ရွေးကောက်ပွဲဝင်တိုင်းဒါပါတီတွေနဲ့တွေ့ဆုံဖို့အလားအလာမရှိသေးဘူးလို့ NLD ဘက်ကပြောပါတယ်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာအင်အားကြီးပါတီဖြစ်တဲ့လက်ရှိအာဏာရပြည်ခိုင်ဖြိုးပါတီကနေအရွေးခံမဲ့ကိုယ်စားလှယ်ဥယျာဉ်ထုတ်ပြန်ခြင်းမရှိသေးပေမဲ့နိုင်ငံဟွားမှာအများဆုံးဝင်ရောက်ရှင်ပြန်ရွေးကောက်သွားမှာဖြစ်ပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတော့မဲဆန္ဒနဲ့1200နီးပါးမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ပိုင်းဒါစီလုံးညွညွရေးပါတီကတော့နေရ949မှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးရှမ်းတိုင်းဒါများဒီမိုကရေစီဖွဲ့ချုပ် SNLD ကတော့မဲဆန္ဒနဲ့160လောက်မှာရှင်ပြိုင်သွားမှာဖြစ်ပါတယ်။တခြားနိုင်ငံရေးပါတီအသီးသီးကလည်းလာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့တရားဝင်ကုစလေစီရင်တွေထုတ်ပြန်မှုတွေရှိနေတယ်လို့ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေတဲ့အနေအထားမှာလည်းရှိနေပါတယ်ခင်ဗျာ။
နိုင်ကုန်အိမ်မင်းမြန်တင်ပြသွားတာပါရှင် VOA ကနေတင်လာနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတစ်ဆက်တည်းရွေးကောက်ပွဲသတင်းနောက်တစ်ပုဒ်တင်ပြပါအောင်မယ်မြန်မာနိုင်ငံရဲ့အကြီးအမားဆုံးအတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့ဆုံးဖြတ်လိုက်တဲ့အပေါ်မှာလူထုတော်များများကကြိုဆိုလိုက်ပါတယ်NLD ပါတီအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလွတ်တော်ထဲမှာအောင်မြင်စွာမပြင်ဆင်နိုင်သေးပေမဲ့ဒီရွေးကောက်ပွဲကိုဝင်ရောက်မရှင်ပြိုင်မှုဆိုရင်လွတ်တော်ပြင်ပနိုင်ငံရေးကိုထိတိယောက်ယောက်လုံနိုင်မှာမဟုတ်ဘူးလို့နိုင်ငံရေးသုံးသပ်သူတူကလည်းပြောပါရယ်အပြေဆုံးကတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးမှာပ
ါမပြီးသေးတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းကိုဆက်လက်ပြီးတော့အကောင့်ထဲဖို့အတွက်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြေညာလိုက်တဲ့အပေါ်မှာလူထုအများစုကကြိုဆိုလိုက်ပါတယ်။အနာဂတ်မှာမျှော်လင့်နေတဲ့တိုင်းပြည်တစ်ပြည်ဖြစ်ဖို့အတွက် NLD ကပုံဖော်ပေးနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းနိုင်ငံရေးစိတ်ဝင်စားသူကိုစေရာကပြောပါတယ်
။ဒီ NLD ပေါ်မှာဘောနောအများကြီးအကူထားတဲ့သူတွေ NLD ပါတီကနိုင်ငံကိုအဲ့လိုဆိုကောင်းကျိုးပေးနိုင်မယ်ဖြစ်ပေါ်ဝင်စားတဲ့လက်တွေ့မှာဒီဟုတ်ကဲ့မတူတဲ့အတွက်အားတစ်ခုဖြစ်တာပေါ့။အဲကျွန်တော်တို့ဒီဘောနောမျှော်လင့်နေတဲ့အစိုးရတည်းရဲ့ပြောအာတို့ဟိုအနာဂတ်မှာမျောလင့်နေတဲ့တိုင်းပြည်ကိုအဲ့ဒီကအတဏ္ဍာန်ကိုပေါ်ပေါ်နိုင်တယ်လို့ယူဆတာကြောင့်ဘာလို့ပြောကျွန်တော်တို့ကြည့်နေပါတော့
2012ကြားပြတ်ရွေးကောက်ပွဲကလေးက NLD ပါတီကတရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံပြင်ဆင်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးတို့အတွက်လွတ်တော်ရဲကိုဝင်ရောက်ခဲ့ကြတာပါဒါပေမဲ့လက်ရှိအချိန်ထိတော့လွတ်တော်ရဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအောင်မြင်စွာမပြင်ဆင်နိုင်သေးပေမဲ့ပြည်သူတွေအများစုကပြင်ဆင်မှုဆန္ဒရှိတာကြောင့်ပြန်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအတိုက်ခံကောင်းဆောင်တောင်းဆန်းစုကြည်ကပြောပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ပြောင်းလဲနေပတ်သက်လို့လုံးဝစိတ်ဓာတ်မကျပါဘူးဒီဖွဲ့စည်းပုံအခြေခံဥပဒေဟာပြောင်းရမယ့်ဥပဒေပြင်ရမယ့်ဥပဒေဆိုတာကျမတို့ပြည်သူတွေလက်ခံထားတာမလို့ပြင်ပြပြောင်းပြင်မယ်လို့ကျမတို့ယုံကြည်ပါတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှုအတွက်ဒေါန်ဆန်းစုကြည်အပါအဝင် NLD ပါတီဝင်တွေကလူထုဆန္ဒမဲတွေကောက်ခံခဲ့တယ်လို့လွတ်တော်ထဲမှာလည်းဥဆောင်ဆွေးနွေးခဲ့ကြပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှုအတွက်2015ရွေးကောက်ပွဲအလွန်ကြာရင် NLD ပါတီဝင်တွေကအရင်ကထက်ပိုပြီးတော့ဆောင်ရွက်နိုင်လိမ့်မယ်လို့မန္တလေးကသတင်းစာဆရာကိုစန်းယူကျော်ကဖွင့်ဟပါဗျ။
ဖွဲ့စည်းပုံအခြေခံဥပဒေကို2015အတွင်းမှာမပြင်ဆင်နိုင်ဘဲနဲ့ဝန်လာတာကတော့2015အလွန်မှာတော့ပြင်ကြရမရှိနိုင်ဘူး။ဥပဒေဆိုတာက2015အလွန်မှာဒီ NLD ပါတီရင်းနဲ့လွှတ်တော်ထဲမှာရောက်လာမယ်ဆိုလို့ရှိရင်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပုံမူတာဝန်ရှိတယ်လို့တော့ပြောလို့ရတယ်။လို့တောင်းဝန်ရှိတဲ့အတိုင်းလို့မပြင်နိုင်ဘူးဆိုလို့ရှိရင်တော့ NLD ပါတီရဲ့တောင်းဝန်ဖြစ်တာပေါ့နော်
ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်လို့ရွေးကောက်ပွဲကိုဝင်ရောက်မရှင်ပြိုင်မှုဆိုရင်လွတ်တော်ပြင်ပနိုင်ငံရေးကိုထိထိရောက်ရောက်လုပ်နိုင်မှာမဟုတ်ဘူးလို့နိုင်ငံရေးသုံးသက်သူဦးစိန်ကျော်လိုင်ကပြောပါတယ
်။အဲ့ဒီအခြေခံဥပဒေပြင်ဆင်ရေးဟာအခုတည်းကအောင်မြင်အောင် NLD ကမလုပ်နိုင်ဘူး။အဲ့တော့မလုပ်နိုင်ပေမဲ့လို့ဒီ2015အလွန်နိုင်ငံရေးအထိဟာလား2008အခြေခံဥပဒေကဆက်ပြီးတော့တည်ရှိနေမဲ့သဘောဖြစ်တယ်။နောက်တစ်ခါသူတို့လက်မခံကျင်တဲ့ဒီစစ်တပ်25ရာနှုန်းကလည်းဆက်လက်တည်ရှိနေမှာဖြစ်တယ်။ဒါကြောင့်မလို့ NLD ဟာရွေးကောက်ပွဲကိုတပိတ်မှောက်မယ်ဆိုရင်လည်း2010အတွေ့အကြုံကလို့ဟာလားဘေးရောက်သွားပြီးတော့ကျွတ်တော်ပြင်ပနိုင်ငံကြီးကနေထိထိရောက်မလုံနိုင်ပဲဖြစ်နေမယ်
။လာမယ့်ရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာအရမဲဆန္ဒနဲ့1200ကျော်ရှိတဲ့အထက်မှာ NLD ပါတီအနေနဲ့အများစုကိုဝင်ရောက်ရှင်ပြိုင်သွားမှာလည်းဖြစ်ပါတယ်။ NLD ပါတီအနေနဲ့2015ရွေးကောက်ပွဲဟာ1990ရွေးကောက်ပွဲလိုမျိုး2012ကြားဖြတ်ရွေးကောက်ပွဲလိုမျိုးအပြတ်သက်နိုင်မှာမဟုတ်တော့ဘူးလို့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကကိုညင်ညီကျော်ကပြောပါတယ်
။ခက်ခဲနဲ့ဖြစ်ဖို့ဟာခက်ခဲနိုင်ပါတယ်။ဒါကြောင့်မို့မျိုးပေါ်အတိုင်းအတာမှာအပြည့်အမြင်နိုင်ငံရေးကြည့်နေပြဿနာလွယ်တဲ့နေရာမှာရကူနိုင်ပေမဲ့တောနယ်ရက်ဖက်နယ်တွေမှာတော့ခက်ခဲနိုင်ပါတယ်။ဒါကြောင့်မို့ဒီ2015ဟာတော့အနေနဲ့တော့90လို့မဖြစ်နိုင်သလို2011လို့လည်းအလွယ်တကူမဖြစ်နိုင်ဘူးလို့ပြောပါတယ
်။မဲဆန္ဒနဲ့ကုစရဲလောင်းတွေကိုရွေးချယ်ရမှာ NLD ပါတီကအရေးချင်းရှိတဲ့အမျိုးသမီးလူငယ်နဲ့တိုင်းသားတွေကိုဦးစားပေးရွေးချယ်သွားမယ်လို့လည်းဒေါက်ဆန်းစုကြည်ကပြောဆိုထားပါတယ်။လာမယ့်2015ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်အမေရိကန်ပြည်အောင်စုအနေနဲ့အနီးကပ်စောင့်ကြည့်လေ့လာသွားမယ်လို့လည်းရန်ကုန်မြို့အမေရိကန်တန်ရုံးကအစီရင်ခံစာတရက်ထုတ်ပြန်ထားပါရခင်ဗျာ
။ကိုထက်အောင်မင်းမြန်တင်ပြသွားတော့ပါရှင်။သောတာရှင်များရှင်။နိုဝင်ဘာလထဲမှာကျင်းပမယ့်ရွေးကောက်ပွဲမှာအာဏာရပြည်ထောင်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကိုကိုစားပြုရှင်ပြိုင်မဲ့သူတွေကိုစည်ရင်ပြုစုနေပါပြီ။ဗဟိုအလုံးမှုဆောင်ဦးအောင်တောင်းကတော့ဂျမရဲ့အခြေအနေကြောင့်ရှင်ပြိုင်တော့မှာမဟုတ်သလိုသမရဦးသိန်းစိန်ပြန်လဲအရွေးခံတဲ့မတင်ဆိုရလဲမသေးချသေးဘူးလို့ပြည်ခိုင်ဖြိုးပါတီတာဝန်ရှိသူတွေကပြောပါရယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပေးမှာပါ။
လာမယ့်2015ရွေးကောက်ပွဲမှာပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဗဟိုအလုံးမှုဆောင်အဖွဲ့ဝင်တဦးလည်းဖြစ်တောင်သာမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးအောင်တောင်းကစံမာရေးမကောင်းတဲ့အတွက်သူ့နေရာမှာအစာထိုးရှင်ပြိုင်မှုပါတီတာဝန်ရှိသူတွေကစီစဉ်နေကြတာပါ။ဦးအောင်တောင်းကတော့ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ဗုဒ္ဓဖူးနေ့ညကနေပြည်တော်ကသူ့ရဲ့နေအိမ်မှာရုတ်တရက်သတိလစ်မေမျောရာကနေစင်ကာပူနိုင်ငံအထိပို့ဆောင်ပြီးတော့အခုချိန်အထိဆေးကုသမှုခံယူနေရဆဲဖြစ်ပါတယ်။ဒီအတွက်သူ့ကိုယ်စားပြုရမယ့်ဆန္ဒနယ်မြေမှာအစားထိုးရှင်ပြိုင်မှုစီစဉ်ထားတဲ့အကြောင်းပြည်ခိုင်ပြောပါတီရဲ့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဦးဝင်းမြင့်ကပြောပါတယ
်။ဥမာဗာဥအောင်တောင်းလို့ရုပ်ရည်ကြမ်းမှာဖြစ်တဲ့လူမျိုးတို့ဘာလို့တခါပြန်ရာတာတွေအဲအဲ့လိုမျိုးလေးတွေလည်းအကြောင်းလဲတော့နေတဲ့ဘာပါရှိမှာပေါ့။ကျွန်တော်ကငကိုတော့ကျွန်တော်မြင်းညာလွတ်တော်ကိုယ်ကြီးလည်းမြင်းညာနဲ့တောင်းတာဆိုတာ28ပဲဝေးပါတယ်။ကျွန်တော်မြင်းညာကျွန်တော်မျိုးသမီးမျိုးဖြစ်ပါတယ်။ကျွန်တော်စီဝိုင်းမျိုးပေါ့ business town ပေါ့။ကျွန်တော်ဇာတိကတောင်းတာအဲဒီအဘဦးအောင်တော်နေရာဖြစ်ပါတယ်။အဲတော့ကျွန်တော်တို့ငကိုတွေကသူကတောင်းတာမှာတွဲပြီးတော့လူလူနဲ့လည်းမိတ်ဆက်ထားတယ်။ကျွန်တော်နေရီလည်းဆင့်တာတာဖြစ်တဲ့အတွက်ဒါနောက်ဆုံးပြင်ဆင်ချက်အနေနဲ့ကျွန်တော်ပဲဖြစ်ပုံများပါတယ
်။ရွေးကောက်ပွဲတွေကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ကြေညာခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါဝင်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီတွေအနေနဲ့ကိုစားပြုရွေးချယ်ခံကြမယ့်ပါတီကိုယ်စားလှယ်လောင်းစည်းရင်းတွေကိုဩဂတ်လ10ရက်နေ့နောက်ဆုံးထားပြီးတော့တည်နှစ်ပတ်ကြာအမည်စည်းရင်းတင်သွင်းခွင့်ပြုထားတဲ့အတွက်ကိုယ်စားလှယ်စည်းရင်းအပြီးသတ်ရွေးချယ်နိုင်မှုကြိုးပမ်းနေပါတယ်လို့လည်းဦးဝင်းမြင့်ကပြောပါတယ်။ပြည်ခိုင်ပြောပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကတော့အင်္ဂါနေ့မှာကျင်းပမယ့်ပါတီအစည်းအဝေးမှာကိုယ်စားလှယ်လောင်းစည်းရင်းတရားဝင်ထုတ်ပြန်နိုင်မှုမျှော်လင့်ထားတယ်လို့ပြောပါတယ်
။နောက်ပြန်ကပြောလို့တယ်ဗျာနောက်ပြန်ကကျွန်တော်တို့ပါတီအစည်းအဝေးရှိအဲ့ကြသိရပြပြောပြ
ပြည်ခိုင်မျိုးပါတီဘက်ကထပ်ပြီးတော့အနိုင်ရခဲ့မယ်ဆိုရင်ပါတီညီလာခံခေါ်ပြီးတော့တမရလောင်းရွေးချယ်ဖို့စီစဉ်ထားတာလည်းဖြစ်ပါတယ
်ဒီပါတီညီလာခံမှာလည်းကျွန်တော်ဆုံးဖြတ်ထားတာကရွေးကောက်ပွဲကိုနှချင်းပြီးတော့လွတ်လပ်မြတ်တာစွာအားလုံးပါဝင်နိုင်တဲ့ဟာဖြစ်အောင်လုပ်မယ်လုပ်ပြီးမှကျွန်တော်တို့ပါတီကအနိုင်ရခဲ့ရင်ကျွန်တော်တို့ပါတီညီလာခံခေါ်မယ်ပါတီညီလာခံကြမှာကျွန်တော်ကအဲ့ကြမှာပါတီမှာကညီတော်တမရလောင်းဖြစ်တဲ့နယ်ဆိုတဲ့အနေထားကိုအာရေရွေးချယ်ကြမှာရွေးချယ်ပြီးမှကျွန်တော်ကသွတ်တော်ထဲမှာနောက်တစ်ဆင့်ရွေးရမှာဖြစ်ပါတယ
်အခုလက်ရှိသမရတာဝန်ကိုယူထားတဲ့ဦးသိန်းစိန်ကတော့နောက်တစ်ချိန်တက်တန်းအတွက်ပြန်လဲတာဝန်ယူသင့်မသင့်မဆုံးဖြတ်ရသေးဘူးလို့လည်းပြည်ခိုင်မျိုးပါတီရဲ့ဗဟိုအလုံးမှုဆောင်ဦးဝင်းမြင့်ကပြောပါတယ
်ဂျပန်မှာပြောသွားတယ်လေသူကအမျိုးသားနိုင်ငံကြီးပဲလုပ်တော့မယ်ပါတီနိုင်ငံကြီးအဲသိပ်ပြီးတော့သူစိတ်ကူးမြည်ရတော့လို့ပြောတာလည်းတစ်ချက်တော့ယင်တော့လည်းသူဂျမားကြီးအရာရောသူကနှလုံးမှာသူရောစတန်ထည့်ထားသူကကိုဆက်ထည့်ထားတဲ့အခါကျတော့ဒီဒါလေးလည်းသူနည်းနည်းအဲပြောတယ်တခါတစ်ခါကလည်းတခါအဲဒါဒီလူတိုင်းလူကြီးသားတွေကနေဆန္ဒရှိရင်လည်း ပြန်လို့ခုစဉ်းစားမယ်လို့လည်းပြောတယ်ပေါ့လေအဲ့တော့ကျွန်တော်တို့ကဒါခံမခက်ပါတယ
်2015ရွေးကောက်ပွဲအောင်နိုင်ရေးအတွက်ကိုလည်းလက်ရှိအာဏာရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပါတီဥက္ကဋ္ဌသူရဦးရွှေမန်းကိုယ်တိုင်ပါတီအောင်နိုင်ရေးဗဟိုကော်မတီကိုဖွဲ့ပြီးတော့ဥဆောင်ဆောင်ရွက်မှာဖြစ်တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဗဟိုကော်မတီအစည်းအဝေးမှာပြောဆိုထားပါတယ်ရှင်
ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေကိုမဆုမုံကမေးမြန်းတင်ပြသွားတာပါရှင်။ခုတော့ပထမပိုင်းအစုံမတိုက်ခင်မှာကချင်ပြည်နယ်ဖက်ကတိုက်ပွဲသတင်းတစ်ပုဒ်တင်ပြပါအောင်မယ်။ကချင်ပြည်နယ်ဆွန်ဘရာဘွန်မြို့နယ်တွင်းမှာမြန်မာတပ်မတော်နဲ့ကချင်လက်နက်ကိုင်တပ်တို့ကြားတိုက်ပွဲတွေကြောင်းယာနဲ့ချီတဲ့ဒေသခံတွေပိတ်မိနေတယ်လို့တချို့မိသားစုတွေလည်းထွက်ပြေးတင်းရှောင်နေကြရပါတယ်။ဖက်ကန်ဒေသဖက်မှလည်းတိုက်ပွဲတွေကြိုးကြားဖြစ်နေဆဲဖြစ်ပါတယ်။စစ်ကြောင်ဒုက္ခရောက်နေကြရသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရောက်ရှိနိုင်မှုအခြေအနေနဲ့ကချင်ဒေသရင်းတိုက်ပွဲတွေကြောင့်ဒေသရင်းလုံခြုံရေးအခြေအနေတွေကိုမတ်သိငီထိုက်ကမေးမြန်းတင်ပြထားပါရရှင်
။ဟုတ်ကဲ့ပါရှင်။ကချင်ပြည်နယ်ဆွန်ဘရာဘွန်မြို့နယ်တွင်းကကချင်လူမျိုးရေးအဖွဲ့ KIO ထင်းချုံရကျေးရွာတချို့မှာ KIA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ဒေသခံတရားကျော်တို့ပိတ်မိနေတယ်လို့ကချင်ပြည်နယ်တွင်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့ငိမ့်ဖောင်ဒေးရှင်းကဂွန်မိုင်ကပြောပါတယ
်။မလီယန်ဟောပေါ့လေမလီယန်ကျေးရွာဆိုတဲ့နေရာမှာခင်ဗျာဆန်တပ်မျိုးရဲ့29ကီလိုမီတာအရှိတ်ဘက်မှာရှိတယ်လို့ပြောတယ်ခင်ဗျာ။အဲကျွန်တော်လည်းဟောတော့ TAT ကနေရထားတဲ့ information ပါခင်ဗျာဒါလေး။အာလူဦးရေ169ယောက်လောက်ဟောပေါ့လေပေးမိနေလေပေါ့နော်အဲ့ဒီမလီယန်ကြီးပါမှာခင်ဗျာဒီဟိုပါပေါ့အိမ်ထောင်စု40 50လောက်ကနေဒီဟိုဂျာရာယန်ဘက်ကိုဂျာရာယန်ကြီးပါဘက်ကိုပြေးရတယ်လို့ပြောတယ်ခင်ဗျာ
ကယ်ဝေးရဲ့ငင်းချန်ရေးဆွေးနွေးပွဲဆိုင်ရာအကျိုးညှိနှိုင်းရေးကော်မတီ Technical Assistant Team ထံကလက်ခံရရှိတဲ့ email ကိုကိုကပီဂွန်မိုင်ကအခုလိုပြောခဲ့တာဖြစ်ပါတယ်အခုချိန်ထိတော့သွားရေးလာရေးအခက်အခဲကြောင့်ဆွန်ဘရာဘွန်ဘက်ကိုအကူအညီပေးရေးအဖွဲ့တွေမရောက်နိုင်ကြသေးတဲ့အကြောင်းကိုလည်းသူကပြောပါတယ်
။အာဆွန်ဘရာဘွန်ကတော့နည်းနည်းတော့ဝေးတဲ့နေရာဟုတ်တယ်ခင်ဗျာ။မြစ်စနာမျိုးကနေဆိုရင်ဟိုအခုတော့ဆိုကျွန်တော်သိသလောက်ဒီရေလန်းကြီးတောင်မှအစိုးရကနေရေလန်းကြီးနဲ့ပိတ်ထားလို့ပြောတယ်ခင်ဗျာ။ဆိုလိုတာတော့သွားရင်တော့ဖြစ်မယ်ခင်ဗျာ။ဒါပေမဲ့နည်းနည်းအခက်အခဲရှိတယ်။ဟိုပါလို့ဆွန်ဘရာဘွန်မြောက်ဖို့တောင်မှကျွန်တော်တစ်ရက်နည်းရက်လောက်သွားရတာပေါ့လေနော်။
တချိန်တည်းမှာပဲဖားကန့်ဒေသဘက်မှာလည်းတိုက်ပွဲတွေကြိုးကြာဆက်ပြီးတော့ဖြစ်နေစေပါကချင်ဒေသရင်းတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီမဲ့ဒေသရင်းတည်ငြိမ်ရေးနဲ့လမ်းပန်းဆက်သွယ်ရေးကအခြေအနေတည်ငြိမ်ငြိမ်ရှိနေစေဖြစ်တယ်လို့ကချင်ဝန်ကြီးချုပ်ရဲ့ကိုရရာရှိလဲဖြစ်တဲ့ရဲမှူးကျော်စရာဝင်းခပြောပါတယ
်အော်မဟုတ်ဒီဘက်မှာအေးဆေးပါပဲမဒီမှာတော့လာပုံမှန်ပါပဲခင်ဗျဟိုအေးချင်းများပါပဲခင်ဗျအမှတ်ဆုံးအဲဒီစွန်ဘရာဘွန်မှာတော့နေပါလို့ဖြစ်တယ်လို့တော့ကြားတယ
်စွန်ဘရာဘွန်မှာတော့တိုက်ပွဲဖြစ်တဲ့အကြောင်းသူကအတည်ပြုပါတယ်ကချင်ဒေသဘက်ကတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတဲ့အပေါ်တပ်မတော်ပြည်သူ့ဆက်ဆံရေးဌာနရဲ့အကြီးအကဲဘိုးချုပ်အောင်ရဲဝင်းကိုဆက်သွယ်မေးမြန်းလာမှာတော့တနိုင်ငံလုံးအတိုင်းအတာတိုက်ပွဲတွေထိတိုက်တွေ့မှုတွေကခက်ဆိတ်ဆိတ်ဖြစ်လာတဲ့အကြောင်းသူကပြောပါတယ
်။ဟိုထိတိုက်မှုတွေတော့ရှိပါတယ်ဗျာ။ဟိုဟောလေဟိုကချင်ဘက်မှာလည်းရှိတယ်။အခုကကျွန်တော်တို့ကဟိုဘက်မှာလည်းအခုကထိတိုက်မှုကလည်းနည်းနည်းများတယ်ဗျ
ာ။ကချင်ပြည်နယ်တွင်ကြောက်စင်းကုမ္ပဏီတွေကိုလက်နက်ကင်တချို့ဝင်ရောက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းမှာဖားကန်နယ်ဖက်သားမကဆွန်ဘရာဘွန်မြို့နယ်တွင်က KIA ထိချုပ်ရာဒေသတွေမှာပါမြန်မာတပ်မတော်နဲ့ကချင်လက်နက်ကင်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။တိုက်ပွဲတွေအတွင်ထိခိုက်အကြဆုံးနဲ့ပတ်သက်လို့တော့ KIA ဘက်ကရောမြန်မာတပ်မတော်ဘက်ကပါထုတ်ဖော်ပြောဆိုတာမရှိသေးပါဘူးရှင်။
ကချင်ပြည်နယ်ဘက်ကမငြိမ်းသေးတဲ့အခြေအနေတွေကိုမတ်သိငီထိုက်ကစူးစီးတင်ပြသွားတာပါရှင်။သောတာရှင်များရှင်ကျမတို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေတစ်ဆင့်ဝေဖန်အကြံပေးစာတွေပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တဲ့ချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကို line တိုမီတာ25 30နဲ့51တို့ကနေည10နာရီထိထုတ်လွှင့်ပေးနေတာပါဒီကနေ့ညနာဆီရမယ့်စီစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာစီစဉ်တွေကိုတဝက်ကြီးနာဆင်ရမှာပါခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံတပြည့်ပြည့်ပွင့်လင်းလာတာနဲ့အမျှကဘာလက်ခရီးသည်တွေအပါအဝင်တခြားအကြောင်းကိစ္စအမျိုးမျိုးနဲ့မြန်မာနိုင်ငံကိုလာရောက်လက်ပတ်လိုသူနိုင်ငံခြားသားတွေများပြားလာနေသလိုပြည်ပနိုင်ငံတွေကိုထွက်လည်ကြတဲ့မြန်မာနိုင်ငံသားတွေလည်းများလာနေတာပါဒါကြောင့်လဲခီးသွားလုပ်ငန်းမှာလိုအပ်နေတဲ့ဝန်ဆောင်မှုလုပ်ငန်းကိုဖြည့်ဆည်းပေးဖို့ကြိုးစားနေတဲ့ပြည်ရင်းပြည်ပခီးသွားလာမှုအဆင်ပြေလွယ်ကူပြီးဈေးနှုန်းသက်သာစွာနဲ့သွားလာလို့ရနိုင်အောင်တည်ထောင်ထားတဲ့ trippy.com ကုမ္ပဏီစတင်တည်ထောင်လို့ကိုထုတ်ကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ဟိုဟာ trip me ဆိုရဲဟိုဟာ travel agency ကအဲတော့ဟိုနေ inbound outbound ကျွန်တော်တို့လုပ်ပါတယ်ကျွန်တော်ရဲ့ဟို website နာမည် tripmeeve.com လို့ခေါ်ပါတယ်နော်ကျွန်တော်ကအစီက original ရေးစက်ကဟိုနေ tour packages ကို online booking လုပ်နိုင်ကြအားဖြင့်ဟိုနေ payment system တွေပါတခါတည်းပါပြီးသားဆိုတော့ customer တွေအဲ့လိုမျိုးစောင့်နေရတဲ့ different type မရှိအောင်လုပ်ထားတဲ့ဟာမျိုးဖြစ်ပါတယ်အဲ့အခုနောက်ပိုင်းကျတော့ကျွန်တော်တို့ကအဓိကအဲဟို local market ကို domestic ticket ရောင်းပါတယ်အဲ့ဒါလေးဒီစားရနေတော့ဟိုရောင်းရတယ်လို့ပြောလို့ရပါတယ
်အဓိကကတော့ကဘာလက်ခီးတဲ့တွေမြန်မာပြူလာတဲ့အခါလွယ်လွယ်ကူကူ booking လုပ်လို့ရအောင်သူတို့ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့လွယ်လွယ်ကူလုပ်လို့ရအောင်လာတာမို့လို့ရှိရင်လည်းဒီမြန်မာနိုင်ငံကနေပြည်ပောက်သွားခြင်းတဲ့သူတွေအတွက်လည်းပါသလားဘလို့ဟာဘယ်လိုများမျိုးအဓိက
အခုခုနပြောတဲ့နှစ်ခုကအဲ့အတိုင်းပါပဲအဲ့မဲ့ original ကကျွန်တော်ကအစားဟိုနေ foreigner ထားရင်လည်းကျွန်တော်ကအခုကျွန်တော်တွေ့ရတာနိုင်ငံခြားကိုသွားခြင်းနဲ့လူကပုံများတယ်ကျွန်တော်တွေ့ရပါတယ်။ဟိုကျွန်တော်လောလောဆယ်ပေါ့နော်ကျွန်တော်ကအစားဆိုတဲ့ခါကျတော့လေဟိုနေလောလောမယ်ဟိုနိုင်ငံခြားကို reach ထဲစားလို့ရှိရင်ကဒီ reach ကပုံလွယ်လို့ဖြစ်မှာပေါ့အဲ့ဒါမျိုးကျွန်တော်တို့အောက်ပေါင်းကပို့ပြီးတော့ရှားပါတယ်လို့ပါ
။နောက်ပြီးတော့မြန်မာတွေကလည်းဟိုအခုနောက်ပိုင်းမှာပို့ပြီးတော့ခီးထွက်ကြတယ်ထင်တယ်နော
်။ဟုတ်ပါတယ်ခင်ဗျာကျွန်တော်အခုဆိုလို့ရှိရင်ဟိုနေပါလီရောအလိုမိုက်ဒိုက်စ်တို့အလိုမျိုးဘန်ကောက်တို့တွားရလို့များလာတွေ့ရပါတယ
်။ဟုတ်ပြီ။ဒါဆိုလို့ရှိရင်အခုမြန်မာပြည်ကနည်းနည်းအခုနောက်ပိုင်းပွင့်လင်းလာတဲ့အခါကျတော့နိုင်ငံသားကနေပြီးတော့မြန်မာပြည်ကိုလာလေခြင်းတဲ့လူတွေဟောပေါ့ဟိုနိုင်ငံသားတွေကလည်းတော်တော်လေးစိတ်ဝင်စားလာတယ်လေ။အလေလာဖို့တက်တက်ပဲဖြစ်ဖြစ်စီးပွားရေးလုပ်ငန်းလုပ်ဖို့ပဲဖြစ်ဖြစ်ပေါ့နော်။ဟောပို့ပြီးတော့စိတ်ဝင်စားလာကြတယ်။ဆိုတော့အခုနောက်ပိုင်းမှာဒီအလိုမျိုးစိတ်ဝင်စားမှုတွေများလာတာနဲ့အများပေါ့နော်မြန်မာပြည်ထဲမှာလည်းထွတ်ထွတ်လိုမျိုးအလားတူကုမ္ပဏီတွေရှိမှာပဲဟိုတော်တော်များများလည်းရှိတယ်ထင်ပါတယ်တပုံဆန်တဲ့မဟုတ်တော့ခီးသွားလုပ်ငန်းကိုဝန်ဆောင်မှုပေးနေတဲ့သူတွေပေါ့နော်ဆိုတော့အဲ့ဒါနဲ့ထွတ်ထွတ်နဲ့ကဘယ်လိုကွာခြားမှုရှိသလဲ
ကျွန်တော်တို့ကဟိုနေပြောမယ်ဟိုပုံနေပေါ့နော်ဟိုဘယ်လို differentiate လုပ်တာလဲလို့ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အဓိကကကျွန်တော်အဲ့ဒီဟိုနေ etiquette တွေပုံနေ scan တဲ့ဈေးတွေကိုကျွန်တော်က live shoot ပြီးတော့customer ကိုချပြပြပေါ့နော်ကျွန်တော်ဒီစီကိုကျွန်တော် package လုပ်ပြပြဥမထားပါဘူးဗျာကျွန်တော်တနေ့ရဆိုလို့ရှိရင်ဘယ်လိုကြီးမျိုးလုပ်လိုက်လဲဆိုတော့ဒီမှာဟိုနေတရားနဲ့50ထားလိုက်ပါကျွန်တော် number ကတော့ကျွန်တော်အဲ့လိုမျိုး sample line 150ပေါ့နော်အဲ့မှာဘန်ကောက်ကို3ညကြီး4ရက်လေးငယ် number ကောဟိုနေ hotel အပါအဝင်အဲ့လိုမျိုး package ကိုကျွန်တော်လုပ်ပြပါအဲ့တော့ကျွန်တော်တို့ဟိုဒီကောင်းကောင်းလေးအဲ့လိုမျိုးပေါ့နော်အရင်ဈေးတပါးဒီစီအဲ့လိုမျိုးလုပ်ပေးရဲ့ company လို့ကျွန်တော် position လုပ်ဖို့ကျွန်တော်တို့ဟောဖြစ်ပါတယ်။အဲ့ဒါဒါမြန်မာပြည်အတွက်ပေါ့နိုင်ငံခြားအတွက်ပို့ချတော့ကျွန်တော်တို့လည်းအများကြီး communicate လုပ်ရှာမလို့ပဲနဲ့ဒါကျွန်တော်တို့ online မှာ website ပေါ်မှာ set တဲ့ package ကို tower 5 days 4 nights အဲ့လို package မျိုးရှာပြီးတော့ကျွန်တော်တစ်ခါ instantly book လုပ်ပြီးတော့တစ်ခါ payment လုပ်ခြင်းအပြင်သူ့ရဲ့ဟို email အခါအဆောင်တစ်ဆယ်ဟောပို့ရဲဟိုနေပေါ့နော်ဟိုနေ problem တွေပေါ့အဲဒီလိုရှိရင်သူတို့ရဲ့အဲ့လိုမျိုးဟိုနေဟို bank transfer ပါညာအဲ့ process တွေ eliminate လုပ်တဲ့ဟာမျိုးကိုကျွန်တော်တို့ service ကိုကျွန်တော်ပေးကိုကြိုးစားပါတယ်ပေါ့အဲ့တော့ဒါပတင်းကြောက်လို့ရှိရင်ကျတော့ foreigner ကြောက်လို့ရှိရင်တော့ pain point ကိုကျွန်တော်တို့အဓိက eliminate လုပ်တဲ့ process ကိုကျွန်တော်တို့လုပ်ချင်ပါတယ်ဟိုမြန်မာဆိုလို့ရှိရင်ကျတော့ကျွန်တော်တို့ဟိုသူတို့ရဲ့ supply ပေါ်ကိုကျွန်တော်တို့အတန်ဆုံးဒီလိုက်ရှာပြီးချပေးရဲ့ service မျိုးကျွန်တော်လုပ်ချင်ပါတယ်
ဟုတ်ပြီဆိုတော့နိုင်ငံသားတွေကနေပြီးတော့ထွတ်ထွတ်ဒီ website မှာလာပြီးတော့သူတို့ခီးစဉ်အတွက် booking လုပ်ကြပြီဆိုရင်အခုကထွတ်ထွတ်ကဒီ credit card တွေနဲ့ကောင်းကောင်းမွန်မွန်လက်ခံလို့ရတဲ့စနစ်ရှိနေပြီပေါ့
ဟုတ်ကဲ့ရှိပါခင်ဗျ
အဲ့တော့ ထွတ်ထုတ်အနေနဲ့ရောဒီကုမ္ပဏီကိုစောစောထွတ်ပြောသွားတဲ့ထက်မှာတော့ပါပါတယ်ဒီဟိုဘာဈေးနှုန်းတက်တက်တာတာနဲ့လူထုကိုဝန်ဆောင်မှုပေးနိုင်တဲ့ကုမ္ပဏီဖြစ်အောင်ကွန်ကူပိုဇီရှင်လုပ်နေတယ်ပြောလုပ်နေတယ်လို့ပြောတယ်ဒါပေမဲ့ဘယ်လောက်ထိများကြီးကြီးကျော်ဘယ်လောက်ထိရည်မှန်းချက်ထားတယ်လဲကုမ္ပဏီအနေနဲ့ဟိုဘယ်လောက်ထိရအောင်လုပ်နိုင်လုပ်ချင်တယ်ဆိုတဲ့ရည်မှန်းချက်ရှိလဲ
အော်ကျွန်တော်တို့ကဟိုဒီပြောမယ်ဆိုလို့ရှိရင်တော့ဗျာအခုညီမမားကက research လုပ်ကြည့်ရတော့ 3.8 million but domestic only air traveler ရှိရပါတော့အဲအားလေ aviation industry report ကိုပြောပါအဲကျွန်တော်ကဟိုဒီကျွန်တော်ရည်မှန်းချက်ကတော့ဒီထဲမှာကျွန်တော်တနေ့ကျရင် major player ဖြစ်အောင်လို့ကျွန်တော်တို့ internet marketing ကိုကျွန်တော်အဓိက utilize လုပ်ပြီးတော့အဲ့လိုမျိုး company ဖြစ်အောင်လုပ်မယ်လို့ရည်ရွယ်ရှိပါတယ်ခင်ဗျာ
အခုထွတ်ထုတ်ကုမ္ပဏီကဘယ်လောက်ကြီးတယ်လဲဝန်ထမ်းဘယ်လောက်ရှိတယ်လဲ
အာကျွန်တော်ကအခုမှစတာခင်ဗျာအခုမှစတာဆိုတာကျွန်တော် operation license ရပြီးစပြလို့ဒါမေလမှာစလို့ဒါဆိုတော့ဝန်ထမ်းတော့လောလောဆယ်6လောက်ပဲရှိပါတယ်ဒါပေမဲ့ကျွန်တော်တို့က only scalability နဲ့ကြီးနေဆိုရှင်တော့ကျွန်တော်တကယ်အများကြီးခက်နေလို့ခက်လို့ရပါတယ်လူပိတ်အများကြီးမတုံးမနဲ့
အော်ဟုတ်ပြီ
မာမာကက်ကိုကျွန်တော်တို့ဟိုနေလူအနေကျင်းနေပဲဟွာဖြစ်နိုင်ပါတယ
်ထုတ်ဟာတချင်ကနိုင်ငံခြားမှာနေခဲ့တယ်နိုင်ငံခြားမှာလည်းအလုပ်လုပ်ခဲ့တဲ့လူငယ်တဦးဖြစ်တယ်အခုမြန်မာပြည်ထဲမှာအခုပြောင်းလဲမှုတွေဖြစ်လာပြီးတော့လမ်းစာတွေပွင့်လာတာဘာမှမပြောင်းပြန်ပြီးစီးပွားရေးလုပ်တယ်ပေါ့နော်ကွန်ကူကုမ္ပဏီထောင်ပြီးလုပ်တယ်ဆိုဘာကြောင့်ဗမာပြည်ပြန်ပြစ်တာလဲ
အာကျွန်တော်ဘာကြောင့်ဗမာပြည်ပြန်ပြစ်တာလဲဆိုကြဟိုနေအဲဗမာပြည်မှာ market ကအဲ့လောက်ကြီး situated မဖြစ်ဘူးလို့ကျွန်တော်ခံစားရတယ်ဘာမဆိုလို့မယ်ဆိုလို့ရှိရင်ဆိုတော့ကျွန်တော် consumer market ရှိရကျွန်တော်ဆိုတာချင်းအပြင်းအနေဆိုလို့ရှိရင်တော့အတိအကျကြီးမပြီးနိုင်ဘူးဒါပေမဲ့တချို့ consumer market တွေကကျွန်တော်ထင်တယ်ဟိုနေဘယ်လိုရောမလဲဟိုအခုမှ business တွေအစားပြီး catch up လုပ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအရင် market က situation မဖြစ်ဘူးလို့ကျွန်တော်ခံစားရတယ်။ဒါကမထောက်တော့ဒီနိုင်ငံမှာဆိုလို့ရှိရင်ဟို products နဲ့ services တွေကအများကြီးရှိတဲ့လောက်ကြီးမရှိသေးဘူး။ဒါအဲ့ခါကျမြန်မာပြည်ပြောမယ်ဆိုလို့ရှိရင်တခြားနိုင်ငံမှာဥပမာပြောမယ်ဆိုလို့ရှိရင်ပေါ့နော်။ဒါလည်းကျွန်တော်ခံမှန်းပြီပါကျွန်တော်မှ data အချက်လက်အဲ့လိုမျိုးလည်းမဟုတ်ဘဲနဲ့ကျွန်တော်ခံမှန်းရပြောမယ်ဆိုလို့ရှိရင်ဒါလည်းလူတော်များတော့ကျွန်တော်ထင်တယ်ကျွန်တော်လည်းခံစားရတယ်ထင်ပါတယ်။ဟို product တစ်ခုကိုအဲ့လေအရောက်တရာတခြားနိုင်ငံရောင်းနေမှာဆိုလို့ရှိရင်ဒီမှာလူ၁၀ရောက်ပဲရောင်းနေမှာဒါပေမဲ့ဈေးကွက်ကကြောက်ရလဲလူ၁၀ရောက်ထက်မကောက်ကိတားလုပ်နိုင်တဲ့ဈေးကွက်ကပိုကြီးရဲ့အဲ့လိုသဘောမျိုးပေါ့နော်အဲ့လိုကျွန်တော်ကန်စားရပါတယ်နောက်တစ်ခုကကျွန်တော် product and services အဲ့လိုမျိုးရှိရဲ့ solution တော့မအဲ့ service တွေကနောက်ထပ်အများကြီးတစ်ဆင့်ပြီးတစ်ဆင့်အဲ့လိုပိုတက်ပြီးတော့ဟိုကောင်းမွန်လာဖို့လိုသေးရဲ့ကအဲ့ခါကျတော့အဲ့လိုဖြစ်ဖို့ကကျွန်တော်တို့ဒါလုပ်အောင်မှာပေါ့နော်နောက်ဆက်ရင် business တွေရှိရဲ့နောက်ကြောက်ရှင်အဲ့ business တွေကို customer service ပို့ဖို့ကောင်းတဲ့business ya pulio ala de ya la eh pido shin customer pu kaung ne service pu ala de ya la bi naw ta sin ya ba chit le so technology pu kaung ne ha ya ya la chaw na chaw lo prathama lo a sin na le si de ya le chaw chin ne chu business ya eh ala jam lo le chaw chin la ba ba
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်ဒီစီစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ
် Well Myanmar has many great products and services that are very attractive to the United States
နိုင်ငံရေးလုံခြုံရေးမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေ
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary change.
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်အကိုင်နဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေတနင်္လာနေ့ညပိုင်းစီးစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်ရှင်ခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလှည့်ပါမတ်ဆုမြတ်မွန်စီစဉ်တင်ဆက်ထားတာကိုကိုသားညူဦးကကူညီထားပါရရှင်စမ
smart လက်ကင်ဖုန်းတွေ tablet computer တွေကိုတခုတည်းတခုပို့ပြီးတော့စမ်းသစ်အောင်တီထွင်နေကြတဲ့နေရာမှာဒီပစ္စည်းတွေတခုနဲ့တခုကြားမှာကျိုးမဲ့ဆက်သွယ်နိုင်မဲ့နည်းစနစ်တွေရဲ့အခန်းကလည်းတော်တော်လေးအေးပါလာပြီကိုသားညုံရဲ့
ဟုတ်တယ်ဗျအခုဆိုလို့ရှိရင်တချင်းသာတိုးကျယ်လောက်တာကစပြီးတော့အိမ်တကာတော့ခတ်တာဆုံး smart phone တွေသုံးပြီးတော့လုပ်နေကြပြီဆိုတော့အဲ့ဒီပစ္စည်းတွေတခုနဲ့တခုကြားမှာဆက်သွယ်နိုင်မှုကလည်းအရေးကြီးပြီဗျအ
ဲ့လိုမျိုး smart device ပစ္စည်းတွေတခုနဲ့တခုကြားမှာဆက်သွယ်တာကိုနည်းပညာအသုံးအနှုန်းနဲ့ပြောရင်တော့ pairing လုပ်တယ်လို့ပြောပါတယ်အဲ့ဒီလိုမျိုး pairing လို့ကျိုးမဲ့ဆက်သွယ်နိုင်ဖို့အဓိကသုံးနေကြတဲ့ကျိုးမဲ့ဆက်သွယ်ရေးစနစ်ကတော့လောလောဆယ်မှာကြကြပြင်းပြန်သုံးနေကြတာကတော့နှစ်ခုရှိပါတယ် Bluetooth စနစ်နဲ့ Wi-Fi စနစ်ပါအခုခေတ်မှာတော့ကွန်ပျူတာသုံးနေတဲ့သူလက်ကင်ဖုန်းရှိကြတဲ့သူတိုင်း Wi-Fi နဲ့ Bluetooth ဆိုတာကိုအကျွမ်းဝင်နေကြမယ်ထင်ပါတယ
်လက်ကင် mobile phone ကင်သူတချို့သုံးကြတဲ့ဒီကျိုးမပါတဲ့နှစ်ချက်တွေမြန်မာပြည်မှာတော့ hand free လို့ခေါ်ကြတဲ့ဆက်တွေဆိုရင် Bluetooth စနစ်နဲ့ဆက်ထားတာပါနောက်ကားမောင်းနေတဲ့ဖုန်းကိုလက်ကနေပြီးတော့မကင်ပဲပြောလို့ရအောင်ကားစပီကာနဲ့ချိတ်ဆက်ထားတာဆိုရင်လည်း Bluetooth စနစ်ကိုပဲသုံးထားတာပ
ါအခုနောက်ပိုင်းထွက်လာတဲ့လက်ကင် mobile phone တွေကိုမှအသုံးဆောင်လို့ဝတ်လို့ရတဲ့နောက်ဆုံးပေါ် gadget ပစ္စည်းတွေကပို့ပို့ပြီးတော့ဆန်းလာတဲ့တခုနဲ့တခုချိတ်ဆက်နိုင်ဖို့ကိုပို့ပြီးတော့အသားပေးလာကြတော့ Bluetooth ရော Wi-Fi ရောကဓာတ်အားကိုအများကြီးပို့ပြီးတော့တက်တာစီတဲ့ Bluetooth Smart နဲ့ Wi-Fi Direct ဆိုပြီးတော့ကျိုးမဲ့ဆက်သွယ်ရေးနည်းစနစ်နှစ်ခုကိုထွင်လာတယ်လေ
Bluetooth ရဲ့အခန်းခဏကအရင်ကလိုမဟုတ်တော့ပါဘူး။နေရာတိုင်းမှာ Bluetooth ကိုအခုဆက်ပြီးတော့တွေ့နေကြပါပြီ။တစ်ခုနဲ့တစ်ခုချိတ်ဆက်ဆက်သွယ်နေကြကဘာကြီးမှာ Bluetooth Smart ကိုအားလုံးကသုံးနေကြပါပြီလို့ Bluetooth အုပ်စုပြောခွင့်ရသူ Suki Jawanda ကပြောတာကို New York Times ရဲ့နည်းပညာဆောင်မတစ်ခုမှာကိုးကားရေးထားပါတယ်
။ဒီ2010တည်းကဆက်ပြီးတော့ Bluetooth Smart ကိုသုံးနေကြတာပါ။အရင်ပုံမှန် Bluetooth တဲ့အများကြီးပို့ပြီးတော့မြန်တယ်။နောက်ဆက်တွေတစ်ခုနဲ့တစ်ခုချိတ်ဆက်တဲ့နေရာမှာလည်းအရင်လိုမျိုးဒီပစ္စည်းရဲ့ setting ကနေပြီးတော့တွားပြီးတော့ချိတ်ဆက်ရမလို့တော့ပါဘူး။သူ့ရဲ့ application တက်တက် download လုပ်ထားလို့ရှိရင်လွယ်လွယ်ကူကူပဲနောက် Bluetooth Smart ပါတဲ့ဆက်တစ်ခုနဲ့အကျိုးမဲ့ချိတ်ဆက်နိုင်ပါတယ်။
နှလုံးခုန်လုံးတိုင်းနိုင်တဲ့ smart watch 9နဲ့ဆက်ထားတဲ့ android phone တွေမှာ bluetooth smart ကိုသုံးထားကြတာပါလူတွေအချိန်ကုန်တက်တာအလုတ်ရှုပ်တက်တာအောင်ထွင်ထားတဲ့ smart ပစ္စည်းအတော်များများမှာ bluetooth smart ကျိုးမဲ့ဆက်သွယ်နည်းစနစ်ကိုသုံးလာကြပြီလို့ပြောရမယ်ဗျ
တခုတော့ရှိရကိုသားညုံရဲ့ဒီ bluetooth smart ရဲ့အားနည်းချက်ကသူကအကွာအဝေးနည်းနည်းအတွင်းမှာပဲချိတ်ဆက်လို့ရတယ်ရှင်ပေ90ကနေပြီးတော့ပေ150တကယ်လို့ကြားမှာနယံတို့ဘာတို့ဒီအတားဆီးတွေမရှိမနေဘူးဆိုလို့ရှိရင်ပေ300လောက်အတွင်းမှာပဲရှိနေတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်နိုင်မှာပ
ါနောက်ပြီးတော့ဒီ Bluetooth Smart နဲ့ပတ်သက်လို့လူညိုရေးပိုင်းဟာကွက်တချို့ရှိနေရဆိုပြီးတော့ပြောသံတွေလည်းထွက်လာသေးတယ်မဟုတ်လားဗျ Bluetooth အတောင်ရှိသူတွေကတော့အဲ့ဒါကိုလက်မခံပါဘူးသူတို့ရဲ့နီးစနစ်ကသိပ်ကိုလုံခြုံတယ်စိတ်ချရပါတယ်လို့ပြောပါတယ
်လုံခြုံရင်းနဲ့ပတ်သက်လို့ပို့ပြီးတော့စိတ်ချရတယ်ဟိုဘက်ဒီဘက်ကအချက်အလက်တွေကိုမြ мян ပို့ပြီးတော့မှအပြန်အလှန်ပို့ပေးနိုင်တဲ့ဆက်သွယ်နိုင်တဲ့ Bluetooth Smart ရဲ့ပြန်ဘက်ကတော့ Wi-Fi Direct ပါအရင်ရိုးရိုး Wi-Fi သုံးထားတဲ့ပစ္စည်းတွေဆိုရင်တစ်ခုနဲ့တစ်ခုချိတ်ဆက်ချင်လို့ရှိရင် Internet ချိတ်ထားတဲ့ Router ကနေပြီးတော့တဆင့်သွားပြီးတော့ကျိုးမဲ့ဆက်သွယ်ခဲ့ကြရတာမလား Wi-Fi Direct ကကြတော့ဂျားခံ Router မလိုတော့ပါဘူး Wi-Fi Direct နီးစနစ်သုံးထားတဲ့ပစ္စည်းတွေကြားမှာဓာတ်ရိုက်ကျိုးမဲ့ဆက်သွယ်နိုင်တယ်လေ
လွယ်လွယ်နားလည်အောင်ပြောရရင်တော့ Wi-Fi Direct က Wi-Fi ကျိုးမဲ့ဆက်သွယ်ပေးတာပါပဲ။ဒါပေမဲ့ Internet ကနေတဆင့်ချိတ်ဆက်စရာမလိုတော့တာပါ။ Wi-Fi Direct ကင်မရာနဲ့ရိုက်ထားတဲ့ဓာတ်ပုံတွေကို Wi-Fi Direct လက်ကင်ဖုန်းကိုဓာတ်ရိုက်လှမ်းပို့လို့ရတယ်။ Wi-Fi Direct လက်ကင် Mobile Phone တွေကချက်လက်တွေကို Wi-Fi Direct Printer မှာဓာတ်ရိုက်လှမ်းပြီးတော့ Print out လုပ်လို့ရတာမျိုးပါ
။ Wi-Fi Direct ကျိုးမဲ့ဆက်သွယ်နည်းကိုသုံးထားတဲ့ပစ္စည်းတွေကအနည်းအနားမှာတခြားဘယ်လိုမျိုး Wi-Fi Direct ပစ္စည်းတွေရှိနေတယ်ဆိုတာကိုလည်းသိအောင်လှုပ်ထားပေးပါတယ်။Google ရဲ့ Android လက်ကင်ဖုန်းတွေမှာဆိုရင်ဒီ Android 4 ကစပြီးတော့မှ Wi-Fi Direct စနစ်ကိုသုံးထားပါတယ်။တခါဒီ Samsung ကတော့သူ့ရဲ့ Galaxy 2 မှာတည်းက Wi-Fi Direct ကိုထည့်ထားတာပါ။ iPhone ဆိုလို့ရှိရင်လည်း 5S ထဲကပါတယ်။နောက် HTC, LG, Sony တို့ကလည်းသူ့ရဲ့နောက်ပိုင်းထုတ်တဲ့ဒီ smartphone တွေမှာ Wi-Fi Direct ကျိုးမဲ့ဆက်သွယ်ချိတ်ဆက်နိုင်တဲ့စနစ်တွေကိုတတ်ထားကြတာတွေ့ရမှာပါ
။ Wi-Fi Direct က device တွေတစ်ခုနဲ့တစ်ခုကြားမှာဓာတ်ရိုက်ချိတ်ဆက်လို့ရသွားတယ်။Bluetooth Smart လို့လဲအကွာအဝေးအကန့်အသတ်မရှိဘူးဆိုတာကအာသာချက်လို့ပြောနိုင်ပါတယ်။ဒါပေမဲ့ Bluetooth Smart ကကြာပြန်တော့ Wi-Fi Direct Tag ကိုဈေးကအများကြီးပို့ပြီးတော့တက်တာသွားပြန်ရောဗျ
။ဘလို့ပဲဖြစ်ဖြစ်ဒီလူတွေအကျိုးအတွက်ပေါ့လေ Electronic Gadget ပစ္စည်းတွေတစ်ခုနဲ့တစ်ခုပို့ပြီးတော့ချိတ်ဆက်အသုံးပြုနိုင်မဲ့နည်းပညာတွေထွင်နေကြအောင်မှာပဲဆိုတော့ New York Times သတင်းစာကြီးရဲ့နည်းပညာဆောင်းပါးထဲမှာပြောထားတယ်လို့ပဲ Wi-Fi Direct ပဲဖြစ်ဖြစ် Bluetooth Smart ပဲဖြစ်ဖြစ်ကျိုးမဲ့ဆက်သွယ်နိုင်တဲ့နည်းစနစ်တွေထည့်ထားတဲ့ပစ္စည်းတွေကတော့လူတွေစီမှာပို့ပြီးတော့များလာဖို့ပဲရှိနေပါလိမ့်ရှင
်။မဆ ဆုမြင့်မအစီအစဉ်ပြီးကိုသားညူအကူညီတင်ဆက်ခဲ့တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ဖြစ်ပါတယ်။ခုတော့မနေ့ဖြန်ည9နာရီတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းနဲ့ဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလာမယ့်ရွေးကောက်ပွဲမှာဝင်ပြိုင်မယ်လို့တရားဝင်ကြေညာလိုက်ပါပြီ။1990ပြည့်ရွေးကောက်ပွဲမှာတကယ်နဲ့အနိုင်ရခဲ့ပြီနဲ့ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုမခံခဲ့ရတဲ့ NLD ပါတီအနေနဲ့ဒီလိုချိန်ရွေးကောက်ပွဲမှာနိုင်ငံရေးအရာဘယ်လောက်အထိနေရာရလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးအခုလာမယ့်အင်္ဂါနေ့ညတရက်လီတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်တော်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါ။ကိုတိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
ပြညာအင်္ဂါနေ့ည9နာရီမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပါရစေ။သောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်သင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တမိနစ်စာအင်္ဂလိပ်စာနဲ့မကြေမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရစေ။ခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအလဲပါခုတစ်ပတ်စီစဉ်မှာတော့ပင်လယ်ဓမြကားရိုက်ဖို့ဩစတြေးလျကိုရောက်နေတဲ့မင်းသားဂျော်နီဒက်ပ်တယောက်ကလေးဆေးရုံကိုသွားလက်ပတ်တဲ့သတင်းအင်္ဂလန်အမျိုးသမီးဘောလုံးအသင်းကိုမင်းသားဝီလျံကတွေ့ဆုံတဲ့သတင်းနဲ့အတူအနုပညာလောကကသတင်းအတိုထွားတွေကိုမအေးတန်နာကျော်ကတင်ဆက်ချပါရရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်အောင်သတင်းလာမှာတော့ဆေးရုံမှာကလေးတွေသွားကြည့်ပြီးတော့အားပေးခဲ့တဲ့ပင်လယ်ဓမြမင်းသားဂျော်နီဒက်ဆယ်နှစ်သာပေါင်းသင်ပြီးခွာပြဲကြတဲ့မင်းသားဘန်အန်ဖလက်စ်နဲ့မင်းသမီးဂျန်နီဖာဂါနာဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းထုတ်ထွက်တာကိုပြောပြပေးသွားပါမယ်ရှင်ကပ္တိန်ဂျက်စ်ဖဲရိုးဆိုတာနဲ့ဟောလိဝုဒ်ရုပ်ရှင်ပရိသတ်တွေ Pirates of the CaribbeanCaribbean ပင်လယ်ဓမြများရုပ်ရှင်စကားနဲ့တွဲမြင်မိမဲ့ Hollywood မင်းသား Johnny Depp ဟာရုပ်ရှင်ထဲကဇက်ကောင် Captain Jack Sparrow လို့ဝတ်စားပြီးတော့ Australian နိုင်ငံ Brisbane မြို့က Children's Hospital Foundation ကလေးဆေးရုံကိုဇူလိုင်လ9ရက်နေ့ကပဲသွားရောက်ခဲ့ပါတယ်။သူနဲ့အတူတူ Caribbean ပင်လယ်ဓမြကားမှာပါဝင်တဲ့ဇက်ကောင် Scrum မင်းသား Stephen Graham လည်းလိုက်သွားပြီးတော့ Luna ကလေးတွေကိုသွားတွေ့ပြီးတော့အားပေးခဲ့ကြတာပါ။ရုပ်ရှင်တွေကဇက်ရုပ်တိုင်းအပိုင်းပိုင်းပြကြနေတဲ့ဝတ်စုံရင်းကြက်ခဲအလိပ်တွေဖြစ်နေတဲ့သပင်ရင်မျိုးလုံးမှာကာချယ်ရီရင်နဲ့သူ့ကိုလေဒီစလန်ဒိုကလေးဆေးရုံကဆေးရုံတက်နေတဲ့ကလေးတယောက်ကလိုက်ပြပေးခဲ့ပါတယ်။သူကလူနာကလေးတွေအတွက်အမစကားကိုဗီဒီယိုနဲ့ရိုက်ပေးခဲ့တာပါ
။ Thing is I have in my hand but I've got it and I'll nick it which obviously but I just wanted to sayThank you to Juice CV for having me on. I've had a wonderful time. I've had a fantastic time meeting all the kids and everyone and the parents and the people and all that.
ကျွန်တော်အခုလိုလာရောက်ရတာအမတန်မှဝမ်းသာပါတယ်တဲ့။ကလေးတွေအားလုံးရောသူတို့မိဘတွေဆေးရုံဝန်ထမ်းတွေအားလုံးပဲတွေ့ရတာအရင်ကောင်းပါတယ်။အားလုံးရဲ့စိတ်တက်ကြက်ခံမှုနဲ့တတ်တီကိုလေးစားပါတယ်လို့မင်းသား Johnny Depp ကပြောသွားပါတယ်။ Johnny Depp ဟာ Pirates of the Caribbean ဇက်လန်တွေရဲ့ပြင်စမမြောက်ဇကာရိုက်ဖို့အတွက်ဩစတြေးလျနိုင်ငံ Queensland မှာလာနေတာဖြစ်ပါတယ်။အခုလိုဆေးရုံလာရောက်လဲပတ်ပြီးတော့အားပေးဇကာပြောဖို့ကတော့ Johnny Depp နဲ့သူ့ရဲ့ရုပ်ရှင်တွေကတငယ်ချင်းတို့စပြီးတော့အကြံရတာပါလို့ဆေးရုံကထုတ်လွှင့်တဲ့ကလေးရုပ်သံလိုင်း Juice TV ကပြောပါတယ်ရှင
်။What is that?
ဗြိတိန်တော်ဝင်မိသားစုက Cambridge မြို့သားမင်းသားဝီလျံဟာကမ္ဘာဖလားဘောလုံးပြိုင်ပွဲဝင်အင်္ဂလန်အမျိုးသမီးဘောလုံးအသင်းကိုဇူလိုင်လ9ရက်နေ့ကကန်စင်တန်နန်းတော်မှာအခမ်းခဲ့ပါတယ်။အင်္ဂလန်အမျိုးသမီးအသင်းကဂျာမနီအသင်းကိုတကူးကိုမရှိနဲ့ဇူလိုင်လ4ရက်နေ့ကကနေဒါမှာအနိုင်ကမ်းခဲ့ပြီးတော့တတိယနေရာကိုဆုတ်ခွာခဲ့တာပါ။ကမ္ဘာဖလားကိုတော့ American အမျိုးသမီးဘောလုံးအသင်းကဆုတ်ခွာသွားတာဖြစ်ပါတယ်။အင်္ဂလန်အမျိုးသားအသင်းဟာ UK မှာကျင်းပတဲ့1966ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာဝင်းဘလီကွင်းမှာအနောက်ဂျာမနီကိုအနိုင်ကမ်းခဲ့ပြီးတော့ကမ္ဘာဖလားကိုဆုတ်ခွာနိုင်ခဲ့ပါတယ်။အဲဒီနောက်မှာတော့1990မှာတခါအ
အီတလီမှာကစားကြတော့အမျိုးသားပြိုင်ပွဲမှာစတုထနေရရတာကလွဲပြီးတော့ဘာစုမှမချိတ်လို့အခုအမျိုးသမီးအသင်းရဲ့အောင်မြင်မှုကထူးခြားပါတယ်။မင်းသားဝီလျံကတော့အင်္ဂလိပ်ဘောလုံးအသင်းရဲ့ဥက္ကဋ္ဌဖြစ်ပါတယ်ရှင်။ဟောလိဝုဒ်ကထိတ်တန့်ဇနီးမောင်နှံဖြစ်တဲ့မင်းသားဘန်အဖလက်နဲ့မင်းသမီးဂျန်နဖာဂါနာတို့ဟာသူတို့ရဲ့ဆယ်နှစ်ပြည့်မင်္ဂလာနှစ်ပတ်လည်ကြာရောက်ပြီးတော့နောက်တစ်ရက်မှာပဲသူတို့လမ်းခွဲတော့မယ်လို့ကြေညာသွားပါတယ်။သူတို့ရဲ့ကြေညာချက်ထဲမှာတော့တေချာစဉ်းစားပြီးတော့မှဒီလိုကွာရှင်းပြက်ဆဲဖို့ခက်ခဲခဲခဲနဲ့အဆုံးဖြတ်လိုက်ရတာပါ။တယောက်နဲ့တယောက်တငယ်ချင်းလိုမိတ်ဆွေလိုချစ်ချစ်ခင်ခင်နဲ့ဆက်ပြီးတော့နေသွားပြီးတော့ကလေးတွေကိုပူရဲပြီးတော့စောင့်ရှောက်သွားပါမယ်လို့ပြောသွားပါတယ်။ออสการ์ซูชิมินาแบนแอฟเลตเนี่ยเจนนิเฟอร์กานาโรฮา2003ခုနှစ်က Dead Devil ရုပ်ရှင်ဇာတ်ကားမှာအတူတူသရုပ်ဆောင်ပြီးတော့တွေ့ခဲ့ကြတာပါ2005မှာသူတို့လက်ထပ်ခဲ့ကြပြီးတော့အခုဆိုရင်10နှစ်အောက်ကလေး3ယောက်ရှိပါတယ်သူတို့ကွဲနေတာကတော့6လကျော်ပြီလို့သူတို့အကြောင်းကိုသိရသူတယောက်က Writer သတင်းဌာနကိုပြောပါတယ်ကယ်လီဖိုးနီးယားတောင်ပိုင်းကသူတို့နေအိမ်နားမှာလည်းဒီလအစောပိုင်းကအိမ်ပြောင်းတဲ့ကားတွေနဲ့ပစ္စည်းတင်နေရတွေ့ရတယ်လို့ကြော်ကြားသူတွေအကြောင်းဖော်ပြတဲ့သတင်းတွေမှာတွေ့ရလို့သူတို့ကွဲပြီဆိုတဲ့သတင်းတွေကပို့ပြီးတော့ပြန့်နှံ့နေတာပါမင်းသားဘန်အဖလက်က2012ခုနှစ်ရုပ်ရှင်အာဂိုနဲ့အော်စကာဆုရတာဖြစ်ပြီး2014ရုပ်ရှင်ဂွန်ဂဲလ်ကလည်းရုံဝင်မှာလူများပြီးတော့အခုနှစ်ပိုင်းတွေမှာပို့ပြီးတော့အောင်မြင်မှုရလာသူဖြစ်ပါတယ်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah my own yacht Oh yeah my own jet
ကျော်ကြားသူတွေအကြောင်းစူးစီးတင်ဆက်တဲ့မအေးတနာကျော်ရဲ့တတန်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်။တသက်ရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လင်းချက်တွေဖြစ်ပါတယ်။ခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရာစီစဉ်ရဲ့အလဲပါ။ခုတစ်ပတ်သူယုံကြည်ရာစီစဉ်မှာတော့အမေရိကန်ပြည်ထောင်စုကလူအခွင့်အရေးတက်ကြွလှုပ်ရှားသူလည်းဖြစ်ရခိုင်အမျိုးသမီးလည်းဖြစ်တဲ့မနှွေဦးကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါရရှင်။
လူသားအလုံးဒီတန်းတူဖြစ်တဲ့အတွက်ခွဲခြားမှုလုံးဝမရှိစေရဘူးလို့ကျွန်မယုံကြည်ပါသည်။ဘယ်သူတယောက်ရမှအနောက်မှာမကြံခဲ့စေရဘူးလို့ United Nations Millennium Declaration ရဲ့အဓိကကျတဲ့ဂတိတစ်ခုဖြစ်ပါတယ်။လူသားများနဲ့ကမ္ဘာဖွံ့ဖြိုးတိုးတက်ရေးအတွက်အရေးကြီးဆုံးအရာများမှာနံပါတ်1ငမခေါင်းပါခြင်းစီရင်မှုတည်ခြင်းအပြင်းစီရမယ်။နံပါတ်2ကျတော့လူသားအလုံးဘဝလုံခြုံရေးနဲ့လုံခြုံခိုင်မာတို့ကျန်းမာရေးပညာရေးစီးပွားရေးစသည့်အခွင့်အရေးများကိုရရှိစေခြင်း။နံပါတ်3ကျတော့ခွဲခြားမှုမရှိဘဲဒဏ်ရည်များမှုကိုဥတည်ချက်ထားပြီးကြိုးပမ်းရပါမည်။ဒါမှအလုံးပါဝင်သောညွတ်လူမှုအတိုင်းအဝိုင်းတစ်ခုဖြစ်ပေါ်လာလာမျိုးချာယုံကြည်ပါသည်နံပါတ်၄ကျတော့စစ်မှန်တဲ့အစိုးရတည်းရဲ့ဖြစ်ပေါ်လာရေးဟာအရေးကြီးဆုံးဖြစ်ပါတယ်အစိုးရစီပြည်သူတို့၏အခွင့်အရေးနဲ့ဘဝလုံခြုံရေးကိုအာမခံပေးရမည်ပြည်သူစစ် yes CB အကြမ်းဖက်မှုများကိုရပ်တန့်စေရမည်နံပါတ်၅ကျတော့မိခင်နဲ့ကလေးတို့၏အခွင့်အရေးဥပဒေများစီမံကိန်းများပန်တင်းမှုများနဲ့တကွစနစ်တကျဖြစ်ပေါ်လာရေးဟာအရင်အရေးကြီးပဲကမ္ဘာဖွံ့ဖြိုးတိုးတက်ရေးအတွက်ဟာအဓိကကျဆုံးအရာဖြစ်ပါတယ်ဆိုတော့နံပါတ်6ကျတော့သဘာဝပတ်ဝန်းကျင်တည်တူသင်သင်ရမယ်ဆိုတာကိုကျွန်မယုံကြည်ပါတယ်ဘာကြောင့်လဲဆိုတော့ဒီကမ္ဘာအခုလောလောဆယ်မှာစစ်တေးအရစုမှာဆိုရင်လူတွေတော်တော်များများကစိတ်ဒုက္ခဒဏ်တွေတဘာဝအငွင့်ကျင်း
the natural disaster mo po no edi andi mya ne yin sai ni ya de tu ha kaba ma shi de lu za dai ma taw win shi de di kaba yi lu dai lu jun mu ha number 1 just just some phit de ya ta khu phit ba le so ra lu za dai ma taw win shi a so ya ta khu de da ma ho bu so ra chin lo yi ju ba ju ju za ya me chin lo yi ဆုံးရင်နဲ့ကျွန်တော်တို့မှာရှိတဲ့ပူပေါင်းဆောင်ရွက်မှုဟာအရင်အဓိကအရေးကြီးပါတယ်လို့ကျွန်မယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ3251တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါVOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့သဘင်းကြီး VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ဗီဒီယိုရဲ့တင်လာတဲ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါခုကြံနေသေးတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုမအေးတန်နာကျော်ကတက်လက်ပြောပြပေးပါအောင်ရှင
်ဂရင်းနိုင်ငံရဲ့ငွေကြေးပြဿနာကိုဖြေရှင်းနိုင်မှုအတွက်ထိပ်သီးဆွေးနွေးပွဲတစ်ခုအမြန်ဆုံးကျင်းပခဲ့ပြီးကြတဲ့နောက်မှာတော့ဂရင်းနဲ့ဥရောပနိုင်ငံတွေတတိယငွေကြေးထောက်ကူစီစဉ်တစ်ခုကိုသဘောတူလိုက်ကြပါတယ်ဆက်9နှစ်ကြာအောင်ပြောဆိုဆွေးနွေးခဲ့ကြပြီးတဲ့နောက်မှာအားလုံးတညီတညွတ်ထဲထောက်ခံခဲ့တဲ့သဘောတူညီမှုရရှိခဲ့တယ်လို့ EU ဥရောပသမဂ္ဂဥက္ကဋ္ဌဒေါ်နယ်တက်စကဘရပ်ဆဲလ်မြို့တော်ကနေဒီကနေ့ပဲပြောသွားတာဖြစ်ပါတယ်ဂရီအတွက်သိက္ခိုလ်လိုအပ်နေတဲ့အဆိုပြုဒေါ်လာတန်တသိန်းနီးပါးရရှိဖို့အတွက်ဂရီတို့ဘက်ကလည်းခက်ခဲတဲ့ပြုပြင်ပြောင်းလဲမှုတချို့ကိုလှုံ့ဆော်ဖို့သဘောတူခဲ့ပါတယ်အချင်းယူဆွေးနွေးညှိနှိုင်းနေရတဲ့အီရန်နျူကလ িয়ার အစီအစဉ်ဆိုင်ရာပြည်စုံတဲ့သဘောတူညီချက်တစ်ချက်တရက်အပြီးသက်ချမှတ်နိုင်ဖို့အတွက်အမေရိကန်ပြည်သူ့ပါဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံကဆေးစပ်ညှိနှိုင်းသူတွေဒီကနေ့တနင်္လာနေ့မှာဆက်ပြီးတော့ကြိုးပမ်းနေကြပါတယ်။အီရန်လက်ထောက်နိုင်ငံသားရဲ့ဝန်ကြီးအဘတ်အရာချီကတော့သဘောတူညီချက်ရဖို့သူမျှော်လင့်ပေမဲ့လို့တချို့ကိစ္စရပ်တွေမှာညှိနှိုင်းလို့မရနိုင်သေးတဲ့အကြောင်းနဲ့ဒီကနေ့မကုန်ခင်ဆုံးဖြတ်ချက်တရက်ချမှတ်နိုင်မလားဆိုတာကတိမပေးနိုင်သေးဘူးလို့ဆိုပါတယ်။ဒီကနေ့တင်းလာနေကိုအပြည့်သက်သဘောတူညီမှုရယူဖို့အတွက်နောက်တစ်ကြိမ်နောက်ဆုံးရက်အဖြစ်နဲ့ညှိနှိုင်းသူတွေသတ်မှတ်ထားတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအငင်းပွားပွဲဥပဒေမူကြမ်းတစ်ခုကိုအမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။ဒီဥပဒေမူကြမ်းဟာအစိုးရကိုစိန်ခေါ်တဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုအာဏာပိုင်တွေအနေနဲ့နှိပ်ကွပ်နိုင်တဲ့အခွင့်အာဏာအပြည့်အဝရသွားစေမယ်လို့ဝေဖန်သူတွေကပြောနေတာပါ။ကမ္ဘောဒီးယားနိုင်ငံရဲ့အသင်းပင်းနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းများဆိုင်ရာဥပဒေကအစိုးရမဟုတ်တဲ့အဖွဲ့အစည်းမှန်သမျှကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ပြီးတော့နိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်လို့အစိုးရကရှုမြင်တဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့လှုံ့ဆော်မှုတွေကိုလုံးဝနှိမ်နှင်းနိုင်ဖို့အစိုးရကိုအခွင့်ပေးထားတာဖြစ်ပါတယ်။ Heineken Beer Company ဟာမြန်မာနိုင်ငံမှာဒေါ်လာတန်60တန်းဘီယာချက်စက်ရုံဖွင့်လိုက်ပါတယ်။နှစ်စဉ်ဘီယာလီတာပေါင်း33တန်းထုတ်လုပ်မဲ့စက်ရုံမှာဒေသခံအလုပ်သမား200ကျော်ကိုအလုပ်ခန့်အပ်မယ်လို့ Amsterdam မြို့မှာထုတ်ပြန်တဲ့ Heineken ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုမျိုးဘီယာဆက်ယုံဖွင့်လိုက်တာဟာဟန်နီကန်ရဲ့ဒွန်းတက်နှုံးမြင့်ဈေးကွက်တင်တဲ့ထိတွေ့မှုကိုတိုးချဲ့တာဖြစ်တယ်လို့လည်းဟန်နီကန်ကပြောပါရရှင
်။တင်းလာနေနောက်ဆုံးရသတင်းအချင်းချုပ်ကိုမအေးတန်နာကျော်ကကြေညာပေးခဲ့တာပါ။ဒီကနေ့ညစီစဉ်ထုတ်လုပ်ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီထိလိုင်းဒိုမီတာ2532.51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America,
Washington.